นะโมตัสสะภะคะวะโตอะระหังสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหังสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหังสัมมาสัมพุทธัสสะอะระหังกะทังอายะกิเลสารุมะกิเวตัสสิโนมุเยมะกังมุเตยารุไสเวยะไนติปิโรมะมุยะรมะมุไสโตกะเวยันติโรมมุเตภิญธรรมานัตตุทุมมุรุอิปุราทุโอสังยุรมุไรปาเวทาโรธรรมาตัมมุฑฑะตะติสา4บาญัตติยานิอะลังสงฆาติยาโรญัตตุพยามะกุติยมุญญัญญะภิญโกรไรตะทินติติเมนโนมุนัยมาวิทาโรตัตตะภะคะวะโตทุพุงโนอนันตะญันโตอนันตะตะกุโรอนันตะนิปิสงโนมุโรมัจฉาพยาอาธัมโมยุติเมนุมัญญุจุเยสิกุจินติအတုဘဝေတုစင်စစ်မသိဖြစ်ကြပါစေဘုရားရှင်အဓိကငါးရဲ့ခန္ဓာမှာဘုရားကိဋ္တိဇနာကတော့အပေ၄ပါးကိုကြည်နိုင်တဲ့အပေမျိုးစင်းနဲ့တူသောတက္ကာယဒိဋ္ဌိနော်ကတ္တယေပဋ္ဌာန်းနေရာမှာတက္ကာဒိဋ္ဌိပေဝူကြီးဟာတက္ကာယကိုနားတယ်တော့ပေါ့မှာတက္ကာဒိဋ္ဌိပြုတ်မှာဒါတက္ကာကဘာကိုခေါ်တယ်လဲလို့မြည်တဲ့ခါမှာဘယ်လိုဖြေကြမလို့တက္ကာယကဘာလဲဆိုဒီနေ့ဒီတခါလည်းပြောပြမှတ်မိနေဘူးเนาะဒါဒါကိုဝိထုကြောင့်လည်းပြောအောင်เนาะဒီဘုရားလက်ဆက်ခါတုန်းကဓမ္မဒိဏ္ဍာဆိုတဲ့တတိယတော်ပြောရှိခဲ့ဘူးလေသူရဲ့အမျိုးသားကတတိယဟိတာခလို့ခေါ်ရနော်ဝိတာခမဟုတ်တာခနော်ဖြစ်ခဲ့တာရာဇီုံမှာဖြစ်ခဲ့တာတဲ့ဝိတာခတတိယကြီးကဘုလိုအကြောင်းတော်နေနေသွားဒီတရားနာရင်းနဲ့တဲ့ဒီနေ့တော့ခါမှာအနာဂံမိလက်ဖို့တည်လာရင်တဲ့အဲ့တော့ဘုရားတရားမှာအဆင့်၄ဆင့်ရှိတယ်နော်သောတာပန်သက္ကရာဂံအနာဂံယဟန္တာ၄ဆင့်ရှိတယ်ပြန်ဆိုကြည့်အောင်နော်သောတာပန်ရေသက္ကရာယံရေအနာဂံရေယဟန္တာရောက်ဆိုပါဦးဟုတ်ပြီနော်သောတာပန်ဆိုတာဒီအပေကိုကြည်တတ်တဲ့ဒိဋ္ဌိဝိသေကိစ္စတိရပဒပရမတ္တဆိုတဲ့ကိလေသာတောင်းတဲ့သူကိုပြန်နိုင်သွားတာနော်ဒီကတက္ကရာတိကအဓိကပဲနော်နောက်သက္ကရာယံနဲ့အနာဂံကြတော့သက္ကရာယံဒီကာမိခန္ဓာပြာပါဒကိုပါးကြည့်တယ်အနာဂတ်ပြင်နေတယ်။ဒါယဟန္တာကြတော့ဟာဆက်ပိုင်းတောင်းတဲ့၅ပါးလုံးကိုအောင်ကတတ်နိုင်ရဲ့နော်။ကိလေသာကုန်လို့ခေါ်ပါလေ။ဒါကခုနပြောခဲ့တဲ့ဝိတာကတစ်ခေတ်ကသူကအနာဂတ်ဖြစ်သွားတယ်။နာဂတ်ဆိုတာကာမိခန္ဓာပြာပါဒနှစ်ခုလုံးကိုသူကပြင်နေသွားပြီနော်။အဲ့တော့ကံမောအောင်တဲ့ပဋ္ဌာန်းမှာကျက်စားတာကိုသူကနိုင်နေတဲ့ပြင်နေတဲ့ဉာဏ်နဲ့ဖြတ်နေတဲ့ဉာဏ်။ဒီကကကာမတဏှာကိုဖြတ်တဲ့ဉာဏ်ခေါ်တယ်နော်။သူကတော့ရတဲ့အချင်းရတဲ့အတန်ကာမဂုဏ်၅ပါးကိုရအောင်နော်အချင်းရဲ့အတန်ရဲ့အနတ်ရဲ့အရသာရဲ့အဋ္ဌိ၅မျိုးနော်၅မျိုးသောအာယုံကိုတဲ့ဓာရတိုက်တဲ့အခါမှာလက္ခဏာလေးကပေါ့လို့သိပြီဆိုရင်မနောတကမှလာပွက်နော်အဲ့ဒါကိုငါငါဥစ္စာငါပြည့်စုံစတဲ့ချင်းစိတ်ပြီးတော့ခံစားဘူးနော်ကာမဂုဏ်ဆိုတာနော်သူအာယုန်တွေကိုမနှောမှာထပ်ချိန်ပြီးတော့ဆွဲယူပြီးတော့ခံစားသုံးတော့ရင်ကံပုံခံစားရခေါ်တယ်။မှန်ပါလား။သူ၅မျိုးပေါ်မှာတောင်းတာရှိနေတယ်၊တောက်ကြရှိနေတယ်၊ကာမိခန္ဓာခြားပါလားခေါ်တာ ဲ့သဘောတရားကိုတဲ့ခုနဝိတကတတိယပြန်နေသွားပြီ။အဲပြန်နေသွားတော့ဒီနေ့ပြန်တဲ့အခါမှာအဲ့ပြန်လာတော့ဒကမဓမ္မဒိနာကကျိုးဆိုတာလက်ကမ်းကျိုးတော့ကတာတာရရပဲလက်ကိုမကင်မြင်နေပဲအခန်းထဲတက်တက်သွားတယ်။ရကြတော့အခန်းတစ်ခန်းတရားသွားအဲ့။အဲ့တော့ဝိတကတတိယနာသူတည်းကိုဓမ္မဒိနာစဉ်းစားတယ်။အဲ့မှာဘာအကြည့်ရှိလို့ညာတိကြအိတ်တည်းလို့စဉ်းစားတယ်။အဲ့တော့စဉ်းစားမြင်တော့ကစကားထောက်သွားမြင်တယ်။ဘာထဲဝင်သွားတော့ရေးရည်တဲ့။ဘာအကြည့်ရှိလို့ဥလိုနေတာလဲလို့မေးတော့။အဲ့မှာအကြည့်မရှိပါဘူးတဲ့။အဲ့ဘာကြောင့်နေတာလဲမေးတော့။မေးတော့လည်းကြည့်ရမှာပဲတဲ့။အာဘုရားတာဒနာမှာတရားနာရင်လည်းအနာဂါမိလက်ကိုတည်သွားပြီတဲ့။တင့်ပေါ်မှာသမတ်တယောက်လိုပဲငါဆက်ဆံနိုင်တော့မယ်တဲ့စိတ်ထဲမှာဘလို့မှဒီနှမတဲ့ပိုးတဲ့စိတ်ကူးကိုဆက်လို့မရလားပြောတာဟုတ်ပါလားတရားတော်တရားမှန်တော့တဏအဆက်ကူးနော်ကြည့်ပေါ်တဲ့အာယုံကအမျိုးသမီးအာယုံတက္ကမအာယုံနော်အဲ့ဒါကိုဆက်တဲ့အခါမှာသမတ်တယောက်တဲ့ပိုးပြီးတော့လွန်ခဲ့တဲ့အတွေ့အမျိုးကိုဒီကဆက်ခွင့်မပေးတော့ဘူးညံ့ညံ့သွားပြီနော်ဘုရားပိုးတဲ့အတွေ့အကြမ်းတမ်းတာဟုတ်ပါလားကျန်းတမ်းပူလောင်တဲ့အတွေ့အကြုံဒီကပညာထက်နေတော့ဟုတ်ပါတယ်ကမ္မတနာဖြတ်နိုင်သွားတဲ့သဘောကျနေတယ်နော်အဲ့တော့ဒီမှာနှလုံးအေးအေးနေတယ်ဒီမှာလည်းဆက်ဆံတယ်ဆိုတာကအာအာတင်သွားတယ်ပြီးတော့ဆက်ပြောလိုက်သေးတယ်သင်မပြောဘူးဆိုရင်ပဲတဲ့ဒီနေ့ယူပြီးတော့အိမ်တော်ပြုပါလို့ပြောချလိုက်တော့တော်တော်ခံနေသွားတာနော်မိုက်နာစဉ်းစားပြီးတော့အဲ့ဒါဉာဏ်ဓမ္မပညာရှိတဲ့ပုဂ္ဂိုလ်ဆိုတော့ယောက်ျားကိုစိတ်မဆိုးဘူးအကြောင်းရှာတတ်တယ်နော်တော့ငါ့ယောက်ျားကအနာဂါမိလက်ကိုတီးသွားလို့ဒါဒီစကားပြောတာအဲ့တော့တစ်ချိန်ကြီးတင်ထွေးတဲ့ကလေးကမကောက်ဘူးတဲ့သူစွန့်နေသူရှိတဲ့ဥစ္စာကိုသူမကောက်တော့ဘူးတဲ့ငါမမဲ့ဘူးတဲ့ငါယဟန်ဝတ်မယ်တဲ့အနာဂံဆိုတာကမိမကျင့်လို့မရဘူးလားလို့ပြောတော့ရတာပေါ့ဒါနဲ့ယဟန်ဝတ်မယ်တဲ့ကိုကဲလိုက်တာနော်သူကဒါတရားထက်တယ်သူကအဲ့မှာလေတတိယလေးအနာဂံကြီးကပျော်သွားတော့ဟာကဲပစီရမယ်ဆိုပြီးတော့ဘယင်ကိုသွားလျှောက်တယ်ဘယင်ကတတိယတော်တော်ဆိုတော့ဟောပါပေးတယ်ဒီစစ်ပြပွဲမှာနော်အဲ့ဒါဘုရားကျောင်းတော်ပို့ပေးကြတယ်ငါမကြောက်ယဟန်ဖြစ်တယ်ဆိုတာနော်အဲ့တတိယတော်တော်လည်းလည်းဖြစ်ပြန်ရုပ်ပါတဲ့လက်ရန်ယဟန်မှာပြီးတော့ဂုံကလေးရှိတော့ဟာလာဖူးကြတာတဲ့ဒါနဲ့ဒီဧည့်တယ်နဲ့အချင်းကုံတော့မနာရတော့စဉ်းစားကြည့်တော့ဥပိ္ပဇ္ဇံသွားတရားတောင်းဘုရားထံတရားတောင်းပြင်ကြတဲ့အရာကိုသွားပြီးတော့တရားကျင့်တော့အဲ့မကြခင်မဲ့သူကယဟန်တာပါတယ်သူဆင်ဟာလေးဆင်နော်ပြန်ဆိုကြည့်အောင်သောတာပန်တဂရဂံအနာဂံယဟန်တာတောက်ကြကနံပါတ်3အဖြစ်အနာဂံဖြစ်တယ်သူကယဟန်တာပါတယ်နော်ယဟန်တာတော့မပြုတ်ပဲကိစ္စပြီးပြီဆိုတော့မှပြန်လာရအကုန်လုံးသုံးတက်ပြီးတော့မှသူလူသားပဲကမျှတယ်ဘုရားကျောင်းတော်ပြန်လာတယ်ဘုရားကျောင်းတော်လည်းမှာပဲဘုရားကျောင်းတော်ဆိုလို့ကိုယ်တို့တည်တည်မဟုတ်ဘူးနော်အဲ့ငါ900လောက်ကမှကြောင်းအစွန်ပြန်နေရတာဆိုတော့ကြောင်းကြီးတယ်နော်ဝိုင်းရကျင်းကြီးမှကိုကြောင်းရင်းတကူနေကြတာအဲ့ပြန်ရောက်လာတော့တရင်ကြပြီတရင်ကစဉ်းစားရင်အခုသွားခုပြန်နေတဲ့သူတို့ကအဲ့လောက်မမြန်ဘူးနော်သူတို့ကအချိန်ပေးကြတော့နားခဲ့ရတာအနေနဲ့ဖြစ်ဖို့ကနော်အဲ့အခုသွားခုပြန်နေကမပြောရင်လည်းထွက်ပါလိမ့်လေဆိုပြီးတော့ကြောင်းကိုလာကြောင်းပေါ်ကျတော့ပြီးလိုက်တော့အိန္ဒြေကမျိုးလုံးထားဘူးလက်ထားဘူးကတော်သူကြားနေပြီအနာဂံဆိုတော့ကြည့်တတ်တယ်နော်အခံရှိတဲ့ပုဂ္ဂိုလ်မှဒါမြင်တတ်တာဘူးလို့မှမြင်တော့မှဒါတော့ယူတော့မဖြစ်နိုင်ဘူးပုထုဇဉ်တော့ဖြစ်နိုင်ဘူးအဲတော့မပြောရင်ဆက်မလာမေးရင်ငါညံ့ရကြလိမ့်မယ်တရားဆင့်မယ်တရားနဲ့နေမယ်ဆိုပြီးတော့စပြီးတော့ဒီကိုမေးလိုက်တာနော်ပုထုဇဉ်နဲ့အရိယာချမ်းသာတဲ့မျိုးကိုအစီအစဉ်စမေးလိုက်တယ်ရှင်မဓမ္မရိနာတဲ့တက္ကာယတက်ကြရလို့ခေါ်ရတယ်တဲ့။ဘာလို့တက်ကြရခေါ်ပါသလဲ။ဒါမိလိုက်တာ။အဲ့ဒါကိုဖြေနိုင်ရင်ဒါအရိယာပေါင်းတဲ့မှာဝင်ပြီးလို့မှတ်တယ်နော်။ဟောဖြေလိုက်တယ်။တတိယတဲ့။ခန္ဓာ၅ပါးနော်။စွဲလမ်းမှာဖြစ်တဲ့ခန္ဓာ၅ပါး။ဥပါဒနာခန္ဓာ၅ပါးကိုကြာရင်ပြန်ပြီးတာစွဲလမ်းဝင်ဖြစ်တော့ခန္ဓာ၅ပါး။ဟုတ်ပါလား။ဒီနေရာကြီးဥပါဒနာကျက်စားရဆိုတာဒီပုံစံအမူအရာအရေးကြီးတယ်နော်။အာနာမအတန်ကြားလိုက်တယ်ဒီအတန်လေးနဲ့ရှင်ပြီးတော့အိတ်ပေါ်လာတယ်။သူအိတ်ကိုပဲတခါထပ်ပြီးတော့အတန်နဲ့ပေါင်းပြီးတော့တက်တဲ့ကြားဖြစ်တဲ့ဆွဲလမ်းပြီးဒီပုံစံဖြစ်စေခြင်းနဲ့သူဥပါဒဖြစ်ချက်စားဆံရတာအဲ့ဒါခန္ဓာ၅ပါးနော်။အဲ့ဒါဥပါဒနဲ့ခန္ဓာ၅ပါးလဲခေါ်မယ်ခန္ဓာ၅ပါးကိုခေါ်လာပါမယ်။ဟုတ်ပါလား။အဲ့တော့ ခန္ဓာ၅ပါးဟာတက္ကာယဘောလို့ဖြစ်လိုက်တယ်။ဒီမှာတော့သင်္ချာရှိတဲ့သဘောတက္ကာယဒီပိုင်းလုံးသင်္ချာရှိတဲ့သဘောခန္ဓာ၅ပါးနည်းလိုက်ရလားအဲ့ဒီရတယ်မှာဩဒါဆိုရှင်းတော့ရပြီဆိုတော့အရှုခံအာရုံတွေပေါ်တဲ့ခန္ဓာ၅ပါးဆိုသူသိပြီဆိုတော့အရှုဉာဏ်ကိုငါများလို့ဥမလားကျန်တော့အရှုဉာဏ်တော့ရပြီနော်အရှုဉာဏ်ကငါဖြစ်နေမရသေးဘူးအဲ့တော့အရှုဉာဏ်ဘက်ကိုမြင်လိုက်ရင်အဲဆက်ပြောမှာခန္ဓာ၅ပါးကိုမှအရှုဉာဏ်ရှင်းမရှင်းပြီးအောင်တက္ကာဒိဋ္ဌိလို့ခေါ်ပြန်နေတဲ့ဆိုကြကြတယ်ဘာကိုခေါ်ပါသလဲလို့ပြီးတော့ဒိဋ္ဌိတဲ့ခန္ဓာ၅ပါးသဘောအပေါ်မှာအထည်ထင်တာပြောတာကိုလို့ဖြစ်လိုက်တယ်အဲ့ဒါကောင်းပြီဉာဏ်ဘက်ကိုကထပ်မြင်မယ်မိကင်မိကင်ခေါ်ရင်မိကင်ဘာကိုခေါ်တယ်လဲဆိုတော့ဒီစပါကြီးပြတယ်နော်ဒါကနောက်စိတ်မှာနော်စိတ်စိတ်ကအာယုံတိပြီလဲဆိုတော့နောက်စိတ်ကမောဟနေရာမှာအဝိဇ္ဇာနေရာမှာသင်္ခါရ50နေရာနော်အဝိဇ္ဇာနေရာမှာပညာလာရမှာပညာမှာတမာရတိဆိုတာအမြင်မှာအဓိကဟုတ်ပါလားဒီမှာလာတော့မှာပေါ်တိုင်းပေါ်တာအမှန်ကြံကြတမာသင်္ကပ္ပအဲဒီမှာဝစီကမရှိဘူးကာယကလည်းပဲချုပ်ငင်းနေတယ်ဒီကမှာနော်အတုံးစင်ကြင်လို့ကအဲ့မှာသီလသိက္ခာ၃ပါးခါပြီးတယ်တမတာတမအာဒီဝအဲတမဝါစာတမကမ္မရတမအာဒီဝတစ်ခါပြီးသွားတာအဲ့မှာအရှိမတဲ့အခါမှာငြိမ်းနေအောင်ထိမ့်ပေးထားတာသိကုန်ညုံထိမ့်ပေးတာတမတမာကြီးအရှိကံဘက်ကိုနှဲ့ပေးတာတမတတိခေါ်တယ်အာဒိကရာတမဝိုင်မခေါ်တယ်မိခင်ချက်ပါတစ်ခါကိုခွက်ပြလိုက်တာအဲ့ပြတော့အရှိဉာဏ်ဘက်မှာအဓိကလောက်ကမိခင်၅ပါးခေါ်တယ်နော်ဒါဘုသူရရောက်မှတ်ထားပါငါပိုင်းချက်မှာရှင်းပြမယ်နော်အဲ့အရှုဉာဏ်ဆိုတာငါမဟုတ်ကြောင်းသိအောင်ဆိုတာရှင်းပြလိုက်ဆိုတာတကယ်တော့ပေါက်သွားပြီ။ဩဒါဆိုရင်တော့အရှုကအရှုဉာဏ်ကိတ်လို့သိတတ်ပြီဆိုရင်တော့ပုရုဇေမဟုတ်တော့ဘူးလို့ဆိုမိချက်ချတယ်နော်။အဲ့နောက်ပိုင်းမြင်ကုန်နေတာရှင်းနေပြီလား။ဒဂရကံအတွေ့အနာကံအတွေ့ယဟန္တာတော့မပေါ့နော်။သင်္ကေတရင်မေးလိုက်တာ။နောက်ယဟန္တာမကြီးခြေတဲ့အခါလည်းမြင့်တော့တာ။သူဝိရောဓဖြစ်နေတာ။ဟာတိရင်တကယ်ကြီးတဲ့။သူခြေတဲ့ခြေကိုမကျင်တတ်ဘူးဆိုရင်တဲ့ဘုရားကိုသွားလျှောက်ချင်တဲ့။အနာဂတ်ကနော်ယဟန်တန်ညာမပြီးဘူးအဲ့ဒါသွားလျှောက်တယ်ဒီကဲမကျင်းလို့သွားလျှောက်တာနော်ဟိုကြတော့ဘုရားတစ်ထက်တည်းဖြေပေးလိုက်တော့မှဩသူကငါ့ရဲ့တာကယဟန်တာပါလို့တိတော့မှပြန်လာရပထမယဟန်ဟိုတော့တစ်ခါကြောရတယ်အခုတစ်ခါထပ်ကြောပြန်တယ်ဟောပါလားပြီးတော့အောက်ခြေကံကိုဒီထဲမှာမိကုန်းအများကြီးတွေကအောက်ခြေကံမိကုန်းကသူဖုံးလို့လို့နေဆိုင်တယ်နော်တက်ကြရကဘာကိုခေါ်တယ်လဲဒါတိရအတက်ကြရည်ပြဘာကိုလည်းသိရမယ်နော်အရှုဉာဏ်ခရတာလည်းသိရမယ်ဓာတိရင်ဘုရားအလုပ်ဖြစ်ပြီအဲ့ဒါကြီးနော်အချိန်ကအပင်လေးကလို့တဲ့ပညာရပြီလို့မှတ်ပါအဲ့လိုရပြီလားအမေကဒီမေးခွန်းနဲ့အဖြေကိုဆက်သွားအောင်နော်အလုံးတဏ္ဍာမှာသင်္ချာရှိတဲ့သဘောတက်တဲ့မှတ်တာနော်ဒါကိုတနည်းနဲ့ဘဝလိုလည်းခေါ်တယ်ဒါရအောင်ရှားရအောင်နော်ဒီလူတယောက်အိပ်ပျော်နေတယ်အလုံးစဉ်းစားကြနော်အိပ်ပျော်နေတယ်မှာပိုးရင်အိမ်နေအဲပတ်ဝန်းကျင်အဆောက်အဦတွေရက်ွက်တွေလမ်းတွေတိုင်းပြည်တွေရွာတွေနောက်ကိုမျက်နှာကြည့်လိုက်တာစအိပ်ပျော်နေပြီပါမလားသိရတယ်နော်မသိဘူးနော်ဒါပြင်ကနိုးရင်ပထမကိုမှအေးလာဘူးလားစမသိဘူးလားနောက်နားရတဲ့အတန်ကြတော့မသိဘူးလားသိရင်မနှောမှာပုံမပေါ်လာဘူးလားရမယ်နော်ဒါပြင်ရာယာ၆ပါးမှာလှည့်ပြီးတော့အာရုံကတိုက်တဲ့အချိန်မှာယုံလူတိုက်တဲ့အချိန်ငခဏလေးပါးဖြစ်တဲ့ဝိညာဉ်တရားသင်္ခါဝိညာဉ်လားပေါင်းတဲ့အချိန်ကြီးမှာနော်တိတဘောဖြစ်တာအဲပြီးတော့လားတိမာတာလည်းအမှရှိတယ်အိမ်ရှိတယ်လက်ရှိတယ်ခေါင်းရှိတယ်လို့သင်္ချာဖြစ်တာဟုတ်ပါလားအမင်းခန္ဓာ၅ပါးမပေါ်ရင်တိပါမလားရမတ်နော်ခန္ဓာပေါ်ခဲ့တာတိဝင်ရှိတာအမင်းသင်္ချာရှားရှားလေတိတဘောဆိုတာတင်းတင်းချာလည်းရှိပါတယ်။တိတဘောတရားကအထည်လဲမှုပဲ။ကြံပြမယ်တစ်ခေါက်တစ်ခေါက်နော်။ခုနေဘုန်းကြီးကနားကနေပြောကြည့်မယ်။ကြံဖះအကြောင်းမယ်နော်။ရွှေတဲကုန်ဖះရလို့ပြောမယ်။အတန်ဖះမကြားလိုက်ဘူးလား။ကြံအတန်ဖះတာလည်းပဲအထည်တတ်တော့ဟုတ်ပါမလား။တိတဘောလေးနော်။အတန်တိတဘောလေးယူနော်။ပြီးရင်မနှောမှလည်းဖះပေါ်ရေးပေါ်မလာဘူးလား။ဘာလဲပွေကလည်းပဲအထေတတ်တော်ဟုတ်ရလားပြင်းမြဲမလားပြမလားအမေမပြောရင်က ဒီတိပေါ်ရလားဒီကတော့ပြောပြီးတဲ့အခါပေါ်ပြီးတဲ့အခါမှလည်းပဲမြဲမလားပြောင်းမလားဒါနဲ့ငိုတဲ့ကပြုံဖျားဆိုတဲ့အတိရာတိပြန်ပြီးဟာနားမောင်နှလုံးအိမ်မောင်အစရှိရလားအမြဲတမ်းလည်းကိမ့်မနေဘူးနားလည်ပြီနော်ဣတဝရိယအမြဲတမ်းလည်းရှိနေနေဘူးနော်အောင်လိုကတိုက်ချိန်လေးမှာလည်းယူနာပေါင်းပေါင်းပြီးတော့အတိဖြစ်ဖြစ်ပြီးတက်ပေါ်သွားတာခင်းနေရှားကြလည်းရှိပါတယ်အထယ်လည်းမဟုတ်ဘူးတယ်နော်ပြန်ပြောမယ်ကျအခုဘုရားအတန်တန်ပြောမယ်နော်မပြောရင်နားမှာမတိုက်ဘူးနောက်သားတွေဆက်တွင်နေတဲ့နှလုံးအိမ်မှာဒီနဲ့စိတ်မှလည်းမပေါ်နိုင်ဘူးတယ်လေနော်ကြာတိတွေခဏငါလည်းမဖြစ်ဘူးကြာတိတွေမဖြစ်ဘူးနော်ညက်တွေဆိုပါမှတ်မိတာကျန်ဆုံးမျက်စိအစဉ်ပြန်ဆုံးကျန်မျက်စိအစဉ်မြင်သေးတဲ့ခဏငါပါနာနှာခေါင်းအနံ့နံနေလေးခန္ဓာငါးကြာအရာလားစာတိလေးခန္ဓာငါးကိုယ်အတွေ့အထိခိတိလေးခန္ဓာငါးစိတ်ဓမ္မယုံဉာဏ်တိလေးခန္ဓာငါးပါပါမနော်ဒီကဲမှာဆန်းကျင်တာကငါးဒွါရမှာတိုက်လို့ရှိရင်မနောဒကမှာသွားပွင့်တယ်ကာလမကြာဖြစ်တာနော်အဲ့တော့ဆက်တဲ့ပုံလေးကိုဘုလိုဒီနေ့ဒီပြောအောင်နော်အနားမှာဆက်ပြောမယ်ကျင်းအတန်တန်စမယ်နော်မစခင်မှာကြားလို့ရပါမလားမှတ်ထားနော်မနောမှာပေါ်ပါမလားဟုတ်ပြီငြိမ်ပြီးနားထောင်နော်ငြိမ်တဲ့ချိန်မှာအတန်မလာဘူးနော်ဘယ်အရင်လည်းမပုံမျိုးစိတ်မိထားကြနော်တိုက်ချီယူဖရာဘုဒ္ဓထောင်ဖရာကြောက်တော်ကြီးဖရာခင်ဗျားတို့နားလည်လောက်ကြီးအယုံသားမတိုက်ချိန်မှာကြိုတိလို့ရပါမလားဆန်းကျင်တာကနာမခန္ဓာဖြစ်ပြီးကာလမချာမနောဒကမှာထပ်ပြီးတော့ဖြစ်တာအောင်စရာနော်ဒါကိုပဋ္ဌာန်းမှာတော့အနန္တရပစ္စည်းလို့ခေါ်တယ်နော်ကာလမချာတဲ့နာမအတန်တဲ့ချိန်မှာနာခန္ဓာလေးပါပေါင်းပြီးတော့သိဝင်ဖြစ်လိုက်တယ်သောတာဝိညာဉ်ဆိုအတိနော်ပြီးရင်ကာလမချာမနောဒကမှာသွားပြီးတော့အာရမဏတက်တယ်နဲ့ဆွဲကြံပြီးတော့အနန္တရပစ္စည်းကကာလမချာနော်နည်းနည်းမှဆွဲကြံပြီးနေမချာပဲနဲ့မနောမှာထပ်ပြီးတော့အရေးပေါ်လာတယ်နော်ပေါ်လားနောက်လည်းမနောဝိညာဉ်ခေါ်တယ်နော်စိတ်ချင်းဖြစ်တာသောက်ပြီနော်အဲ့ဒီစိတ်ဟာမခန္ဓာ၅ပါးပဲသိလိမ့်မလားယုတ်ကြည်လည်းပြီးပါမလားဉာဏ်ကြီးရောပြီးပါမလားဟောမြုပ်နာပေါင်းတော်သွားတာသိလိမ့်ရပြီနော်အဲ့ဒီသဘောတရားကအားလုံးမေးဦးမယ်သင်္ချာချမရှိဘူးလားရှိတယ်အထက်ဟုတ်ရဲ့လားအမင်းတက်္ကာယဆိုတာဒီသင်္ချာရှိတဲ့သဘောခန္ဓာ၅ပါးကိုပြောတာသိလိမ့်မလားတက္ကရာပါလို့သင်္ချာရှိတဲ့သဘောတက်တဲ့နော်အထက်မှုခန္ဓာငါးပါးကိုပြောတာသဘောပြီလားအထက်သွားယူရင်နော်ဒိဋ္ဌိကွာပါမလားဟုတ်ပြီအထက်ထင်ရင်ဒိဋ္ဌိမဟုတ်ဒိဋ္ဌိမကွာဘူးနော်အတုံးခဲအထက်ထင်လိုက်ရင်လွဲပြီဘယ်နေရာမှာထင်မှလဲဆိုတော့ပုံတရားအမူအရာပေါ်တဲ့အချိန်မှာထင်မှာအတန်ကတော့ထင်မှကြအကြောင်းမရှိဘူးနော်အဲအတန်ကြားပြီးရင်မျက်နှာအမူအရာရောကျက်အမူအရာရောကသွဲပေါ်လာတာမှာသစိတ်ကအခုတော့သဘောအတိုင်းမသိဘဲနဲ့အထက်ထိလိုက်တာနဲ့ဆိုရင်တက္ကာယဒိဋ္ဌိဖြစ်တယ်။ဒါလည်းလားအမြင်မှားပေါ့။ဣဿာပတိစ္ဆာအမြင်မှားလား။ဒါလည်းလား။အထင်မှားအမြင်မှားအယူဆမှားဖြစ်နေတာပြောတာနော်။ဒါမြင်ကောင်းပြီ။အဲ့တက္ကာဒိဋ္ဌိကိုအခုအမှန်တိုင်းပြီးသွားတာပြုတ်သွားပြီဆိုရင်ဒါကရှုရဲ့ဉာဏ်လို့ပြောပြရမှာ။ဒါလေးဖြတ်ပြအောင်နော်။ဟုတ်မဟာပညာပြန်ဖြစ်ပါအောင်။ဖိမဲ့လေးကိုအလုံးစင်စားထားနော်။အရှိဉာဏ်ဆိုတာဒီဘယသပေါ်တယ်လဲစဉ်းစားကြဉာဏ်ဘယဆက်တာလဲဒီမျိုးကိုမေးမယ်နော်ပြန်ပြောမယ်တရားရှိမဲ့တကအချက်ပြောကြတယ်ပြီးတော့ရှိတာဗျာဘယ်လိုဖြစ်သွားလဲဘယ်လိုမြင်တာဗျာလို့ပြောကြတယ်နော်အဲ့တော့အရှိဉာဏ်ဟာငါဟုတ်မဟုတ်ဘယလာမလားတော့ကြည့်အောင်နော်လာတဲ့နေရာကြည့်အောင်ကြည့်လာအောင်သိကြသဘောတရားဆန်းကြတာကဒီစိတ်တွေတစ်ချက်ပေါ်လိုက်ရင်စိတ်တွေ52ပါးပါလာပြီခဲ့ပြီနော်။အဲသဘောတရားပုံလိုက်တော့ဆိုပါဦးဝေဒနာမှာဒီအညာမှာဒီသင်္ခါရမှာ50ပြမစိတ်ကဝင်နေနော်။ဒါအယုံဆွဲကြတဲ့အခါမှာဒီလေးကိုအလုံးလုံးပြီတဲ့။အဲနိယမတရားကလက်ခံပြီးရင်လည်းဆုံးဖြတ်လို့ရှိတယ်တဲ့။ဒီကျမ်းစာမှာတော့ဝိသိပြန်လာတော့ဒီမနောဝိညာဉ်ဖြစ်ပြီးတံပိဋ္ဌိုင်အရင်ကဝုထောဆိုတာရှိတယ်နော်ဝုထောနေမှာ မနောကြတာမနောဒါဝဇန်လို့ခေါ်တယ်မနောဒွါလာဝဇန်လို့ခေါ်တယ်နော်ပြီးမှဇောလာတာအဲဒါဆုံးဖြတ်ချက်ချတာခေါ်တယ်နော်ထိုသူအာယုန်ဒီတတ္တဝအထေသမုတ်သူငါယောက်ျားမိမှဆုံးဖြတ်ချက်ချတာနော်ချတဲ့အခါမှာတဲ့အင်္ဂါရ90ထဲမှာမောဟပညာတစ်ခုရှိတယ်အုပ်စုတစ်ခုရှိတယ်ဒီနေ့ဥပမာနဲ့ဖတ်တာနော်ဒီလက္ခဏာတစ်ခုမှာရှင်ဘင်းရဲ့အမတ်ကြီးတွေရဲ့ဆွေးပြီးတော့ပြဿနာတစ်ခုကိုအစီအဝေးဆုံးဖြတ်ချက်ချတယ်ဝိညာဉ်ဆိုတာဒီနေ့ဖြစ်တဲ့ရှင်ဘင်းငယ်လေးပါတဲ့ဥပမာပြလိုက်တာနော်အဲ့ဒီကိစ္စကိုအကုန်လုံးမကြံ့ညင်သေးဘူးအစဖြစ်ခါစနော်အဲတင်္ခါရကအမတ်ချုပ်ကြီးတဲ့သူကြံ့ညင်ပြီးတဲ့အချိန်ဆုံးဖြတ်ရတာကျန်တာရဲ့လည်းအရာတွေမှတ်တာအဲ့တော့စတရိတ်ဆိုတာကစိတ်ကိုမြည်ပဲစိတ်ကိုချဲသတ်ဖို့စတရိတ်ဆိုတာနော်အဲ့တော့ဒီညမှာတင်္ခါရ90ညတက်လိုက်ဖြစ်နေတာအဲ့တော့တခါဘူးမှဖရာတရားလည်းမနာဘူးမိစ္ဆေသောတရားမနာဘူးသစ္စာတရားလည်းမသိလို့ခန္ဓာ၅ပါးကိုလည်းပဲတိုင်းစားမကြားဘူးမသိဘူးဆိုရင်တဲ့ကုတ္တန္တမှာမောဟကဝိဇ္ဇာအမှောင်ရှိနေတယ်လို့မှတ်ရမယ်ပညာအလင်းမရှိဘူးသိဘူးညပြောမယ်နော်အခုဘိတ်တင်မဆန်ပြနေတာကပညာအလေးရအောင်သင်ကြတာနော်အဲ့တော့မိမိတို့တဏ္ဍာမာကတခါမှမကြမ်းမနာဘူးယင်နှလုံးမသွင်းဘူးယင်ဒီကမှာအတွေ့အတာမှာပညာအလေးတက်ပြီးမကိန်းထားဘူးမကိန်းထားတော့ကပြဒနာကိုလက်ကဆုံးဖြတ်တဲ့အခါမှာသတိရဆုံးဖြတ်နေတဲ့အင်အားကပါမလာဘူးတော့ပေါ့လားအဲ့တော့တိတ်မှာအရှင်ရဲ့စိတ်တိတ်နိုင်ပညာအလေးနဲ့လက်ပညာပါမလာဘူးဆိုရင်တဲ့ပေါ်လာလို့အထည်ပဲထင်နေမှာအမှားလားညမှန်တာတည်းပြီးတော့ပေါ်လိမ့်မယ်နော်အတော်နဲ့တယ်နော်အေရောင်းသေးမယ်ကုမျက်နာပြန်ကြည့်မယ်အဖေမေပုံတွေထပ်ဖို့မယ်မနှောနဲ့ထောင်းတဲ့ခါမှန်ထောင်းလို့ကြည့်တဲ့ခါမှာသို့ပေါ်ရည်ကိုတခါမှအထင်မဟုတ်ပါဘူးဆိုရင်ပညာကိုမကြောက်မနာဘူးရင်တတ္တဝအထင်ပဲထင်ပါပဲငါအမေငါအဖေတောင်းငိုင်ထင်ပါပဲနော်ငါပဲထင်ပါပဲသဘောပါလားအဲ့ပညာလည်းပဲဘုရားပွင့်မှသိတဲ့ပညာဘုရားရှင်ကလည်းသူမနောတရားမှာပေါ်တဲ့အရေးကိုဖြူခွင်းနေတယ်။စိတ်ကိုလည်းဖြူခွင်းနေတယ်။သဘောပါလား။ဘုရားရှင်ကတိုက်ရိုက်တဲ့ဉာဏ်တော်အရင်းကြီးဟာတဲ့။စိတ်ကိုလည်းဖြူခွဲပြီးတော့ကြည့်နိုင်တယ်။ရုပ်ကိုလည်းဖြူခွဲကြည့်နိုင်တာ။ဟဲ့လေနော်။ဖြူခွဲတဲ့အခါမှာစိတ်ကလည်းပဲအထင်မှုတ်ဘူး။အတိတ်တွေပေါ်ချုပ်တာတွေ့တယ်။ပြီးသစ္စာမရှိမဲ့ခေတ္တလေးပါတာဘုရားခွဲလိုက်ပြီးတယ်။ပြီးရှိစိတ်တွေကတော့အာယုလက်ခံပြီးမနောတရားပေါ်လာတယ်။နော်မအတန်ဆိုအတန်ပြလိုက်တဲ့ပြီးမနှမထပ်ပေါ်တယ်။အဲပေါ်ရည်ကိုဖွဲ့ပြီးတော့လက်ခံထားလိုက်တယ်။အဲနောက်စိတ်ကအဲ့ဒါကိုဆုံးဖြတ်ရတာ။ဒါလည်းရတယ်နော်။ဆုံးဖြတ်တဲ့အခါမှာဘိုးလုံးကတော့အစဲထင်းတယ်၊ငါထင်းတယ်။သဘောပေါက်တယ်နော်။တခါမှမေတ္တာမရဘူး။အခုတော့ဖျားပြတဲ့ပညာကြီးလိုက်တဲ့အခါကျတော့အပေါ်တဲ့အမူအရာအေးကနမတ်တေစကားပြောရလား။ပြောဘူး။ပြီးရင်သူကအစဲထင်းဖြစ်နေပြီပါမလား။ပြုတ်ခဲသွားတယ်လို့အမှန်နဲ့သိရပြီ။ယုတ်ကလအမုံလေးကြီးတန်ပြလို့ဖွဲ့ပြီးတော့ကြောက်ခဲ့ပါလား။ဒါနဲ့ပဲနော်။အဲ့ဒီဘဝအမှန်တည်းကိုနောက်စိတ်တွေမှာပညာလွှမ်းမိုးပြီးတော့အမှန်တည်းလိုက်ရင်မောဟကအမှောင်မလာတော့ဘူး။အဲ့တော့ဆက်ပြီးတော့မဖွဲ့တော့ဘူး။ဒါနဲ့ပဲနော်။မဖွဲ့တော့ကြောက်သွားလိမ့်မယ်။ပြန်မလား။ကြာပြီနော်။ဒါမြင်ရင်နောက်စိတ်၌ပါတဲ့ပညာစတဲ့သိသိဒါအရှိဉာဏ်လို့မှတ်ပါ။ဟောပါရလား။သင်္ခါရ၅ဆိုတာပါတယ်ပညာစိတ်ကပါတယ်နော်။အရှိဉာဏ်လို့ကျမ်းဂန်အရာဒါအတိအကျပြောရတယ်မှတ်ထားကြပါ။ဒါလည်းပြီနော်။ပညာစိတ်ကဘာဖြစ်ပါလဲ။အရှိဉာဏ်ဖြစ်မယ်ဒါမေညာအရာပဲ။ဒါလည်းပြီနော်။ဒီပညာအလင်းကြီးဘယ်ရလာတယ်မြင်တဲ့အခါမှာဖရာထံလာတာ။အခုခေါင်းကြီးတို့အားလုံးရဲ့တဏ္ဍာမှာရတာကဘယ်ရလဲဆိုဖရာထံလာတာနော်။ရတဲ့အခါလေးကရဟန္တာကြီးများသည်သင်ကြားပြီးတော့ကိုယ်ကျင့်ကြတယ်ပြီးအစဉ်နဲ့တစ်စိတ်ကမ်းပြီးသင်လာခဲ့ကြတယ်ဒါလည်းဒီမထေအစဉ်ဆက်နော်ဒီခံလာခဲ့ကြတာခုချိန်ထိရဟန္တာမသိသေးဘူးဘုရားကဘယ်လိုရဟန္တာသွားပြီနော်သူကလည်းသူသင်ပေးခဲ့ဒါလည်းမလားသင်ချာဖဲကြီးတာသွားတယ်သူကလည်းတာသွားခဲ့တယ်ဆရာတော်ကြီးနော်ဗာလိယဖဲတို့လည်းသုံးပါခဲ့တယ်ဆရာတော်ဆက်ဆက်ကမထေဆက်ဆက်ကညီပေးခဲ့အစ်စင်ကမ်းလာခဲ့ကြနော်ဒါမှမဟုတ်ထေရဝါဒသာသနာလို့ခေါ်တာသဘောပါလားအစင်ဆက်မထေဆက်ဆက်ကမိခံလာတာစာကျင့်ရတတ်တယ်မဟုတ်သေးဘူးနော်စာကျင့်ပြီးလဲသင်ခဲ့တယ်စာရရသဘောတရားနဲ့ထုတ်သင်ခဲ့တယ်အလုံးနဲ့ပါတခါသင်ခဲ့တော့ကလုပ်ငန်းဝင်ကြည့်အောင်ပါလာတာတကယ်ကြီးနော်ဒါမြင်ရင် အကျဉာဏ်ဆိုတာဒီအုပ်လောက်ပြတ်တာမဟုတ်ဘူးသဘောပါလားဒီကအကျဉာဏ်ပြရလဲဆိုတော့အုပ်လောက်ကိုထိုးပြတယ်မှားတယ်ပြန်လိုက်ပြီနော်စိတ်တစ်ချက်ပေါ်ရင်နောက်စိတ်မှာပေါ်တဲ့စိတ်နိုင်ရှင်ပါလာတဲ့သင်္ခါရ90ကြီးကပညာရှင်သိကိုသာလင်သတ္တအကျဉာဏ်လို့ယူရမယ်ပြန်လိုက်ပြီနော်ဒီကမှတ်နော်ရှိစိတ်ဒီမှာမပါဘူးလားမင်းရှိစိတ်ဒီမှာလည်းပဲတဲ့အာယုံကိုလက်ဆံဆုံးဖြတ်ပါလိမ့်မယ်တဲ့ပြည်စီမှာပေါ်ကဲအသိသိပြီလေဒီလိုပဲဝစီမှာဆုံးဖြတ်တာပဲသမတော်ကပေါ်ကဲလည်းဆုံးဖြတ်တာပဲအဲ့ဆုံးဖြတ်ချက်ဒီမှာကြတော့တဲ့အဟောတိကံခေါ်တယ်အာမကောင်းသေးဘူးအညာအာမကောင်းသေးဘူးနော်ဘဝလည်းပဲအများဆုံးမမှန်သေးဘူးဆိုတော့အဲ့နောက်စိတ်ကြမှာဘုရားလို့ဉာဏ်မောဟကအစွမ်းပြတာအဲ့တော့ကိုယ့်ရဲ့အတွေ့အတန်းမှာတရားပြတဲ့ကြည်ရောအကြာကြီးနာဂမတသာတတိသိမ့်ခဲ့တဲ့ပုဂ္ဂိုလ်ဆိုရင်အပွားများထားခဲ့ရင်အဲ့တတိကြီးစိတ်မှာပါလာတာနားလည်မလားပါလာပြီးတော့မှထိုးထိုးပုံတရားအမူအရာတို့ဒီတတ္တဝါတည်းမဟုတ်ပါဘူးလို့ဆုံးဖြတ်နိုင်ပြီနားလည်ပြီနော်ငါလည်းဝမခံမှုအထက်မှုဆုံးဖြတ်ပြီးတော့သူ့ရဲ့ချုပ်ငင်းပုံမှာညာမြင်နိုင်ပြီနားလည်ပြီနော်ဒါဆိုရင်ဆရာကြီးတကရှင်းတယ်ဆရာဖြစ်ပြဲနောက်ကမယ်ဆိုကြည့်ပါဦးကျန်ဆိုပါဦးမင်းအရှုခံအရှုညာကိုနားလည်တည်းဥပမာပေးမယ်နော်ကဲမျက်စိနဲ့ဥပမာပေးအောင်နော်ပုံလေးဆွဲကြည့်မယ်နော်ပု္ပ္ပာတော်ဘုန်းကြီးကအားလုံးဒီလိုပုံလေးဆွဲကြည့်မယ်နော်ဒါနှလုံးအိမ်မှာမြည်တဲ့စိတ်ဘဝရမယ်ဒါမျက်စိနော်နှလုံးအိမ်မှာဒါတကယ်ရင်ပေါက်ခေါ်မယ်ဒါအပြင်တဲ့နှလုံးရဲ့အပြင်ဘက်ကအမှားကန်နော်မှန်မလို့လို့အမှားကန်အတင်းရင်ပါခရီးဒီနှစ်ခုမှအရင်တစ်ခုရှိတယ်နော်ဒီအရင်ရဲ့ကိုဒီကလင်းနှန်းတစ်ခုဖြတ်ရမသိပင်တွေရအရေးဆိုပါတော့နော်ရိတ်ဒီအလင်းနှန်းအဖြစ်နဲ့ဒီကိုဖြတ်ရတယ်ဖြတ်တဲ့ခါမှာသူကအရင်ရဲ့ဉာဏ်ယုံကြီးတော့စုသွားတယ်ပြီးခါဒီထဲမှာအရင်တစ်ခုဖြတ်ဆက်စုသွားပြီးတော့ကြာတယ်ကြာတဲ့နေရာလေးဒီအာရုံရောအခြားအဆုံးဖြစ်နေတယ်အာရုံရောရဲ့အခြားအဆုံးမယ်နော်အဲ့အာယုံရောဘယ်ရလဲလဲဆိုရင်အုတ်တော့ကလာတာ။အရှင်ထွက်လာတဲ့အာယုံရောမှာနော်။တတိကြော်ဒီကိုစာဆက်တာလို့မှတ်ပါ။အဲ့လိုမလား။ဒီဟာစိတ်စဉ်စိတ်ကရေကြောနေသူအုတ်တော့လိုက်ပြီးတော့အသားပြန်စိတ်စဉ်စိတ်ကဆက်ထားတာ။စိတ်စဉ်ကြော်စိတ်ကရင်းနဲ့ဆက်ထားတာနော်။အဲ့တော့မျက်စိမှာအရှင်လိုင်းတိုက်တဲ့အချိန်ဒီမှာအာယုံရောအခြားအဆုံးမဲကိုတွတ်ကြည့်တာ။အဲ့ဒါဒီသက္ကုပ္ပတာရခေါ်တယ်လေ။ကလုံးလုံးတော့သက္ကုဝိထုကိုခေါ်မယ်ဒါပတာရခေါ်မယ်နော်တားရဲ့ဥခေါင်းလိုပဲရှိပါတယ်လို့မင်းကဆရာကြီးအမင်းရှိရဲ့ဘူးလေနော်အကြည့်တက်ကလေးကအဲ့ကြည့်တက်လေးပုံကြီးအလင်းတန်းဆိုရင်ရုပ်ကလာကြတာငါခုဒီတက်ကြည့်တယ်ခေါ်တယ်ဒီကလည်းမပြတ်ပြတ်ရဲ့ရုပ်မုံလေးကြီးဒီကလည်းမပြတ်ပြတ်တဲ့ရုပ်ဆိုင်လေးကြီးလေလောက်လာနော်အဲ့ဒီမှာအိပ်ပျော်နေဒီလေးကိုမပေါ်ဘူးငါကလေးကမရှိဘူးနော်လူတိုင်းလူအဲ့လေးကိုဒီမှာလာပေါင်းဝင်ပြေကဝေဒနာကစံစားမှုပညာကထူကြပါပါလို့သတ္တာမှုဝိညာဉ်ကအထူးတည်မှုသဘောတည်းကဒီမှာဝိညာဉ်ကလေးရှင်ပြင်းဒီမှာရှိမယ်ပြေကရအမတ်ကြီးလည်းရှိမယ်ကျန္နာရအရာနဲ့မှတ်ပါနော်ဝိညာဉ်တရားလည်းအရာလို့မှတ်ပါနာမျိုးလုံးတည်းဟူသောဒီဟာကြီးကိုတဲ့အစင်းတည်းကတိုက်တဲ့အချိန်တဲ့အမတ်ချုပ်ကြီးရတယ်အရှင်မင်းကြီးမင်းကြီးကိုယ်တိုင်စေပြပါလိမ့်မယ်လို့တိုက်တော့တကယ်စိတ်တော်တကယ်ဒီကိုဆွဲကြည့်လားလို့မှတ်တာဟဲ့လေနော်စေမင်းကလေးဝင်ရင်လာရပြအကုန်ပါရတယ်တပေါင်းနေတယ်ဒီလိုခွက်လို့မရတာနော်ဒီစိတ်ကလေးတွေတည်းခွက်လို့မရဘူးနော်တင်ခဲ့တယ်မလားမှတ်မိတယ်နော်ကောင်းပြီတပေါင်းနဲ့လေးပဲလာပြီးဆုံတဲ့ခါမှာဖတ်တာလို့ဆိုပေါင်းစုလောင်လာတာဖတ်တာအဲ့ဒီမှာလည်းတိတော်ဘဖြစ်လိုက်တယ်အရှင်တိတော်ဖြစ်လိုက်တယ်ကလေးနာရှင်မယားစစ်တိုက်ပြီးဒီမှာမနေဘူးလမ်းတော့ပြန်လည်ခဲ့တယ်အလမ်းမှာလည်းပဲအကျမ်းမင်းဒီအမှုတော့လက်ခံပြီးဆုံးဖြတ်ခဲ့သေးတယ်ဘာမဟုတ်လဲနော်အခါဒီလည်းရောက်တဲ့အခါမှာလည်းပဲဖတ်ပြီးတော့အကျမ်းနေတယ်ညီလိုက်ကခေါ်ပြောတာပြန်ဆုံးဖြတ်ကြတယ်နော်တမတိကြီးလမ်းခေါ်မယ်ပြတဲ့အခါမှာဝဲကူကဖတ်လာတယ်ရင်မှုတော့ဖတ်မယ်အဲ့နဲ့ဒီမပေါ်သေးဘူးနော်ဒီမင်းနဲ့ဒီနေရာလေးနောက်တစ်ချိန်ပြန်တဲ့ခါကျမှအတီးတန်အစီဝဲဆုံးတဲ့ချက်လာမယ်အဲ့ကြတော့မှမှတ်ပါပေါ်လာတာကိုပထမတစ်ချိန်ကတော့ပြန်မှတ်ထားဘူးဒါဒုတိယ မှန်တည်းမှာစီးဝေးတာကိုခဏငါးပါးဖြစ်တာပဲမှတ်ပါနော်ဒီမှာလေဘဝင်ဒီအခန္ဓာကနာယုတ်ဆက်ပွေကလည်းအတိုက်တက်မိကသင်္ခါရမယုတ်ကြီးမင်းကြီးညီလာခံလူဆုံးပါပြီမင်းကြီးကလည်းဆက်ပြီးတော့ဒီနိုင်ငံမှာစပါတော့လို့စိတ်တော်တကယ်စိတ်တော်တော့မှာဝိညာဉ်ဆက်ရှင်ပြန်ပါရတယ်အာလမတ်ကြီးစုံကြီးနဲ့ဝိညာဉ်တင်ရောက်ကိုပေါင်းပြီးတော့လောင်ရတယ်ပြမဖတ်တာဖြစ်တယ်ဆိုရင်သိရကြတယ်သမန်ပွင့်ကိုသိတယ်နားလည်ပြီလားအရာဒီမှာသုံးပြချက်မပြပြနေဘူးနောက်တစ်ချိန်ကျမှထပ်ဆုံးဖြတ်အဲသုံးပြချက်ချတဲ့အခါမှာသိကြည့်ဆုံးတယ်တဲ့အဲ့ဒီနေရာလေးမှာခုနတင်ခါရ90လေးရဒီမှာနော်တင်ခါရ90လေးဟာပညာအစမ်းပြပြီဆိုမှသာလေမပညာလမ်းမှသာလေအတ္တရဲ့မုံဆောင်ဆုံးဖြတ်နေတယ်နားလည်မလားအဲ့လိုလက်တွေပြောအောင်နော်သူခွင့်ရခဲ့ပု္ပ္ပတာတို့ပြင်းမယ်နော်ပု္ပ္ပတာကမဖြစ်ငါခပ်ပါနေညညပြင်းတရားလည်းမြင်ရမမြင်ရဘူးလားမြင်ရတာပါလေငါရဲ့အပေါင်းလေးရဲ့ညညချင်းပါမယ်အဖြစ်ပါလေလားမပါဘူးနော်အာမီကအဲ့ဒါကိုကဲနောက်စိတ်ကအဖြစ်ထုတ်အောင်ပြင်းပြင်းလေးကြီးစဉ်းစားလိုက်ပါဒါအဖြစ်မလဲကလပ်ကိုသုံးလို့ဖြစ်အဲ့ကိုကမြေသိစိတ်မှာပါရလားနောက်ပထမကျင့်သိစိတ်မှာပါရလားဟုတ်တယ်မနှောမှာငါးပေါင်းလေးကိုမနှောမှာထပ်ဖော်ရသေးတယ်နော်ဖော်ပြီးတော့မှနောက်စိတ်ကြမှာအဖြစ်ထုတ်ရတယ်ဟုတ်ပါရဲ့လားဒီကမြင်လို့ဆိုမနှောဒီသွားပုံမှာနော်နောက်စိတ်ကြမှာဖြေထုတ်မှာနောက်စိတ်ကြမှာကိုယ်ဆိုတဲ့ဖြေရမှာဟုတ်ပါရဲ့လားနောက်စိတ်ကအဖြစ်ထုတ်တယ်အဲ့ဒါပညာပဲဟုတ်ပါရဲ့လားဒါပေမဲ့နားနဲ့ပြောကြည့်မယ်ကနားမှာလည်းပဲဒီတိုင်းပါပါနော်နားကြည့်တတ်ဆိုတာကဘုန်းကြီးတို့နားအုပ်တစ်ခုလုံးမျိုးလုံးနော်နားအုပ်တစ်ခုလုံးကသောတာဝတ္ထုလို့ခေါ်တယ်နားရဲ့အထဲမှာဖြစ်နေပြီးတော့မှအမွေးလေးဆန်ရှိတယ်အဲ့အမွေးလေးကိုဒီအာုံကျော်ကလက်တက်ထားတာအဲ့အမွေးလေးကပြုံကြီးပါပဲတဲ့အဲ့ပြုံထဲမှာဆိုတော့အမွေးလေးတွေအများကြီးရှိတယ်အဲ့ဒီအတန်လေးရက်ခတ်သွားပြီဒါအတန်လေးရုပ်ပဲနော်ဒီနေ့ဒီနေ့ရိတ်ခံတက်ကြည့်ကြတယ်ဒီချိန်မှာရလေးဦးကမလာပေါင်းရတာဟုတ်ပါမပေါင်းရင်ပြီးပါမလားဟုတ်ပြီနော်အိမ်ကြီးကလာမချားတခါမနှောမှာထပ်ပြီးလက်ခံရတယ်ထပ်ပြီးဖြစ်မှာပေါ့နော်ထပ်ပေါ်မယ်နားလည်ပြီလားအဲပေါ်လာအောင်နောက်စီကတခါထပ်ပြီးဖြေထိုးအောင်နားလည်ပြီနော်ကဲနားမှာပြောမယ်ကြည့်ပြအပေါင်းလက်ခံရင်မပါတော့နော်ကဲစလုံးမပါပဲနဲ့ကဲကိုယ့်ကိုစလုံးပုံပေါ်ပြန်စင်စားငါအပေါင်းငါကဲအတန်ငါးတွေကနားမှာပေါ်တာနော်ကဲသုံးတန်ငါးလေးပေါ်မလောက်လားငါးပေါင်းငါးစီဒါလက်ခံမရှိသေးနော်ဒုတိယစိတ်တယ်နော်ဟဲ့လေဒါကဲနောက်ဆုံးနောက်စိတ်ကလည်းအဖြေထုတ်ပါငါးပေါင်းငါးဘယ်လောက်ရမလဲအဲ့ဒါအကျဉ်းညာဘာပေါ့ပြီလားလက်လေတယ်နော်ဒါပေမဲ့ရှင်းရဖြစ်ပြဲဗာလဲနောက်ကမယ်ရှင်းရပေါ်တာအကျဉ်းညာဖြစ်နေတယ်ဟဲ့လေပြီနော်ဆက်ပြောမယ်ကဲဆက်အပေါင်းလက်ခံလည်းပြန်စင်းစားနော်ပူရှင်းအောင်အမြောက်လက်ခံပြောကြည့်ဦးမယ်ကဲရှင်းအနောက်လက္ခဏာနှစ်ဒါမနောမှာပေါ်မလာဘူးလားကဲနောက်စိတ်ကဖြေထုတ်ပါအောင်ဘယ်လောက်ရမလဲကဲခွေးပြတဲ့အတန်းထဲမှာ16ပါလားမနောမှာပထမပုံနဲ့ပထမပေါ်တဲ့ပုံမှာ16ပါလားဒါနောက်စိတ်ကျမှ16ပေါ်လာတာဟုတ်ပါလားဒါဆိုအလုံးဟာပညာရှိနေတယ်ယောဂီပညာနော်ရှင်းအမြောက်နှစ်ကမနောမှာလည်းပုံပေါ်လာပြီးတော့နောက်စိတ်ကျမှ16ဖြေထုတ်ပါလားဟုတ်ပါလားအမေရှေ့ရဖြစ်ပဲနောက်ကမယ်ဆိုမှန်ပြီနော်ရပြီလားအဲ့တိုင်းလည်းခုမိရတန်တာမှာအဲ့ဆူလိုက်တယ်ဆိုရင်ကဲကိုမာထိမယ်မနှောမှာမျက်နှာပေါ်လာမယ်ခလိုက်ပြီလားပေါ်လာရအောင်နောက်စီကငါလို့ဆုံးပြရင်တက္ကဋိဋ္ဌိမောဟအုပ်စုငါမဟုတ်ဖဲနဲ့ပြောက်တယ်ဆုံးပြရင်မက်ပညာပေါ်ပြီလားနားလည်ပြီနော်ဆူလိုက်တာနဲ့ပေါ်လာတဲ့မျက်နှာကိုမူရအောင်အထဲငါလို့ထင်နိုင်ပါတယ်တက္ကဋိဋ္ဌိနဲ့မာနမောဟအုပ်စုပါပါတယ်အဲဒီနော်ရှုစဲတုံစံပေါ်တဲ့မျက်နှာအမူအရာအထဲမဟုတ်ဘူးငါလို့စကားမပြောဘူးပြုတ်ပွဲလာပြီးတော့ဉာဏ်သိနိုင်လို့ရှိရင်နဲ့အဲ့ဒီညာရှင်းပြီလားဘုရားတရားရှင်းရင်းလေးတည်းမရှုပ်ဘူးနော်ကြောင်မန်းဆရာတော်ဘုရားကြီးဟိုးတော့ယဟန်တိုင်ခေါ်တာနော်သူရေးတဲ့စာကိုဖတ်ပြီးတော့ဒေဒီဆဘဲကြီးကဖတ်တယ်သူကတုံးလို့ဆိုလိုက်ရင်စိတ်မှာပေါ်တဲ့တုံးကိုရှုနာမပေါ်တဲ့ကောမနောမှာပေါ်တဲ့တုံးကိုရှုခိုင်းတာနော်တုံးဆိုရင်နာမကြတယ်မနောမှာတုံးပေါ်လာတယ်အဲ့တုံးကိုပဲရှုလိုက်လို့ရှိရင်တက်ဖြစ်သွားတယ်နားလည်လား
တာအတဲ့လေးပြောဖောက်ဆိုင်လာအဲ့ဆိုရဲဖတ်ကြည့်ပြီးတော့တမရဲ့နိဗ္ဗာန်နိတရားကွယ်ကောင်းလို့နေတဲ့ဟိုနမခွေတဲ့တရားဖြစ်နေတယ်တဲ့ဘယ်လိုလဲခင်ဗျာဆိုတော့အထင်းများခွေမယ်ဆိုရင်ဟန်တင်နေတာဟာတဲ့ဂျိုတွေးလိုက်ခွာတွေးလိုက်ခွာမြောက်လိုက်နေအမိမြောက်လိုက်နေလုပ်နေတာတဲ့နမသာခွေရင်တိခွေထားလိုက်တာတဲ့ဒီဆိုတရားအနေနဲ့စသုဆုံးနေပြီတဲ့နိတရားနိတရားစသုဆုံးနေပြီတဲ့ဒီလိုပြောတာနော်အနာတန်းကြံသွားတယ်တဲ့ပြီလားဘာပေါ့တယ်နော်အဲ့တော့အသက်ရှင်လိုက်တယ်ဆိုရင်ကိုမထိတာနဲ့အာရုံလေးထိလိုက်တယ်နဲ့ခန္ဓာငါးတော့မဖြစ်ဘူးလားဖြစ်ဆိုရင်လည်းမနှောမထပ်မပေါ်ဘူးလားအဲပေါ်တဲ့မျက်နှာအမူအရာကိုနောက်စိတ်ကအဖြေထုတ်လိုက်တယ်အဖြေမဟုတ်ပါဘူးဒါလို့မပြောပါဘူးရောက်ပါတယ်ထိလိုက်လို့ရှိရင်ဒါမဲ့ပဲတဏှာလာပါမလားဘုရားဆုံးပြီလားဒီနောက်ဖွင့်တဲ့တရားစလဲဟုတ်ချင်ဟုတ်ပါနော်ဘာပေါ့လဲဟန်ကြီးပြင်ရမလို့တော့ဘူးဘာပေါ့ဒီနော်အမြင်အတက်တခါရှူတိုင်းမှာမဲ့မပေါ်နိုင်ဘူးလားပေါ်နိုင်ထုတ်တယ်ရောပေါ်နိုင်ကပ်ပေါ့ပြီနော်ဒါဆိုရင်တက်ကတိတကယ်ပြုတ်လို့ပဲလို့မှတ်ထားနားလည်မလားဒီပါဠိတော်ကတော့တက်ကတိနော်ဒီမှာလည်းပြောတော့ကသင်္ချာရှိတဲ့သဘောတက်တဲ့ပုံမှာအထဲလို့မယူတော့ဘူးနားလည်လားငါလည်းမယူတော့ဘူးပြုတ်ခဲတာလည်းတွေ့ပြီဆိုရင်မိမိတဏ္ဍာအမြင်မှန်ရပြီလို့ဝန်တာကြနားလည်ပြီနော်သူခိုးရပြုတ်နေအကြောင်းရှိတယ်နော်တချို့ကရနာပြီသဘောတော့ပေါက်သွားတယ်ဒါမလို့ကိုယ့်ကိုအသုံးမချဘူးထင်နေတယ်ဒါကြောင့်ပုထုဇဉ်သာပဲဘာမှမသိပါဘူးသူသွားလို့ကျန်တော့မလုံနဲ့အရှိရှိတိုင်းသွားတယ်လည်းလားတကြံငံတိုင်းသွားပုထုဇဉ်ဆိုတာကတခါမှအထင်မဟုတ်ပါဘူးလို့မသိဘူးတယ်လည်းပြီနော်အသက်ရှင်နေလေချိုးနေလေကြည့်လိုက်ရင်မျက်နှာငါအတုံးခဲအိမ်ပုံလဲပေါ်ရင်ငါအိမ်လဲသာသာသမီးပဲတခါမှအထင်မဟုတ်ပါဘူးလို့မဆုံးဖြတ်ကြတယ်တယ်လည်းပြီလားခရီးပေးတဲ့ညမရဘူးအဲ့လိုနော်အခုကဆရာပြည့်ညာကြည့်လို့တိသွားပြီဆိုရင်ပုထုဇဉ်မဟုတ်တော့ဘူးနားလည်ပြီလားပုထုဇဉ်ကများစွာကုန်တော့ကိလေသာတို့ဇနတိဖြစ်တတ်ပြီဆိုတော့ပေါ်တိုင်းပေါ်တိုင်းမှာအထယ်လုပ်ပြီးပေါက်ပွားနေတယ်မအတန်ကြားလဲတော့အကောင်လုပ်ပွားတာပဲမနှောမှာအကောင်ထင်ပွားတာပဲနော်ဒါကအနတ်နံလဲမနှောမှာမျက်နှာကုန်အနတ်နေုံလဲဒီကအကောင်ထင်ပြီးတော့ဆက်ပွားတာပဲများစွာသောကိလေသာအထယ်များတွေကိုပွားတိုးနေတော့ပုထုဇဉ်ပွားတာတခါမှမဖြတ်တတ်ဘူးနားလည်ပြီလားအခုအားလုံးကအခုအတက်ရှူတယ်ရောကဲဖြတ်မယ်ဆိုမဖြတ်တတ်ဘူးလားဖြတ်တတ်ပါပြီကဲနားအကျိုင်းရောမဖြတ်တတ်ဘူးလားဖြတ်တတ်ပါပြီဟုတ်ပါလားဘာဖြစ်တည်သွားတဲ့အမေကိုလွန်းလိုက်တယ်လွန်းသလားဘာဖြစ်တည်သွားတဲ့အဖိုးဖောက်လွန်းသလားဖိုးရမေးလိုက်အတန်လာပြီနော်ဥစ္စာလိုပဲနော်မနှောမှာပုံပေါ်မလာဘူးလားဒါပေါ်လာတာတော့စိတ်ကအဖြေထိုးရမှာခုလိုက်တော့အဖာလည်းမဟုတ်အမေလည်းမဟုတ်ဘူးတဘာဝစကားမပြောဘဲနဲ့အထည်ဟုတ်သေးလားရောက်သွားတယ်ပြည်နေတယ်ဆိုရင်ပဲအဖြေမှန်ဖြစ်သွားပြီဒါမဲ့ပဲကနာမလာတော့ဘူးတနေ့ပြီနော်မဖြတ်တတ်ဘူးလားဖြတ်တတ်ပြီနော်မကောင်းဘူးဘယ်တော့အချိန်ကတည်တယ်ဆိုရင်ဒီဘုရားဝန္တာကြတစ်ချက်တော့ရပြီတနေ့ရမလားအဲ့နေနော်ကဲအမြင်နှခေါင်းနားအတီးကအနက်နဲ့သွားကြည့်အောင်နှခေါင်းအကြည့်ရဆိုတာလည်းပဲတဲ့နှခေါင်းပုံရည်ကြီးကိုတော့ဒီကနေရတာကြီးကတော့ဝိထုလို့ခေါ်တယ်တဲ့ခဲတဲ့မှာအကြည့်ဓာတ်ကစိတ်ပါအန္တန်ရှိပါလေလို့ဇာရင်းညာကအမင်းရှိတာမှတ်ရဘူးလေနော်တစ်ခေါက်တည်းမှာသိခါတန်တယ်လို့တကယ်ပဲဒါကိုကန့်နဲ့ဖြတ်ကြည့်တော့လည်းမျက်လုံးအိအာလောင်မှုကြားထဲမှာသိခါရလေးလိုဖြစ်နေတာတွေ့ရတယ်တဲ့အာရုံရောအပြားပိုင်းလာဆုံးတက်တာဒါကိုအနတ်တက်ကလာပြီးတော့ဓာတ်ပြူတာဒါအနတ်ကရုပ်တယ်နော်အဲဓာတ်ပြူတဲ့အခါမှာဒီမှာလောင်သွားတဲ့အချိန်မှာဒီပါလာပေါင်းတော့အဲ့ဒီနော်တေခါကဆက်စုပြေးလိုက်တယ်ဝိညာဉ်ကဗာလဲခံစားမှုသဘောတင်ညာကမှတ်သားမှုသဘောသင်္ခါရကသိသမှုသဘောဝိညာဉ်ကသုတိမှုသဘောပေါင်းလုံးရတာနော်အဲ့မှာဖတ်တတ်ဆိုတာပေါင်းလုံးတာနော်ဒီချိန်မှာပဲပြေးလိုက်တယ်ကာလမကြတဲ့ခါမနောတကသွားပွင့်ပြီးတော့ပြည်တယ်လေဒါပု္ပ္ပာပြေးသူပဲနော်အဲ့နဲ့နိုင်ပြီဆိုတော့မနောကနေဒါကမပင်လက်သားရောဒါကတလောက်ရောဂေတိရောလို့အမိတွေပြေးတာအဲ့ဒီအဝိဇ္ဇာနဲ့သွားတာသိနေပြီလားဘာလဲအနဲ့နိုင်တော့ဘောရပွေကိုအထက်ဖုံးမင်းဒီစကားမပြောတော့ပြည့်ညံ့မလိုက်ဖဲနဲ့အရှိရှိတိုင်းသုတ္တာတွေ့ရင်ဒါမဲ့ပညာပေါ်ပြီလားသိနေပြီနော်ပေါ်ပြီတခါကြာမှကြည့်ကြာမှလည်းပဲရှားကြာယူရောဒါဝိသုတကုလို့ခေါ်ရနော်အကုန်ခြုံလိုက်တာဒါပေမဲ့အကြည့်တတ်ကတော့ဒီကပဒါရဆိုအကြည့်တတ်ကတော့ကြာရွက်တန်တန်နဲ့အခုလေးတစ်ခုကိုဖြတ်ကြည့်အဖို့တခုကိုဖြတ်ကြည့်တော့အောက်ခြေကတည်တည်လေးအပေါ်မှာအပြားကြီးဖြစ်နေတယ်အဲအာရုံလေးတက်လာပြီးဆက်ပြီးတော့ပေါက်နေ အဆုံးတတ်ထားတာနော်အဲ့ဒီဘုံကိုဝါတဲ့အခါမှာဓာတုပြောရင်ခေါ်တော့နော်အရာပြောရင်ကမလာပြီတက်ပြီဒီဟိနနိုင်ငံလေးပါလာပေါင်းပြီနေလိုက်ပြီနော်အဲ့တော့အရာကအတိုက်တန်းရှားပါဖြစ်မလဲအခန္ဓာနော်ရပြီနော်အဲ့ဒီမှာမပြောဆက်စုပြန်ပါလေသင်္ခါရကနေဆက်စုပြေးလိုက်တယ်ကဲဆိုဝေဒနာကဘာလို့ခံစားမှုသဘောပညာကသင်္ခါရကဝိညာဉ်ကဟုတ်ပြီအလုံးပေါင်းအောင်တော့ဟာဖတ်တတ်ဖြစ်တော့မသိရဘူးလားဓာတိစိတ်ခန္ဓာ၅ပါးခေါ်တယ်ခဲ့ပြီနော်ဒီနှစ်ခါယုံဝေဒနာသင်္ခါရသင်္ခါရဝိညာဉ်ပေါင်းစုဆောင်တော့ကြောင့်တိတော့ပေါ်လာသည်ဓာတိစိတ်ခန္ဓာ၅ပါးဒီကလမချာမနောတကထပ်ပြီးပေါ်တယ်ပြေနာပိုးရည်ပေါ်လာတာဟုတ်တာကြက်သားဟင်းမဲပတ်သားဟင်းမဲဆိုပြညာကူသွားပြီဒါအဝိဇ္ဇာမောဟနဲ့ဆုံးဖြတ်တာပြညာမပါဘူးနော်ဒါလောကီပညာဖြစ်နေလိမ့်မယ်နော်အဲလောကသားပညာတို့မဟုတ်လို့မဟုတ်တော့ဘူးပေါ်ထဲမှာရှားမူရာကိုမူရာရောဟင်းမူရာရောသာထဲမူကြောင်းဆုံးဖြတ်ပြီပြေနာပြီးတော့ပြိုကွဲသွားတာပဲတန်လျက်လည်းကြောက်ကြောက်ဆိုတာတွေ့ပြီဆိုရင်တွေ့နေပြီမဆက်တော့ဘူးကလေးကအဲ့လိုမရှိတဲ့ပုံကိုကြားတော့ကသူမချက်နေရင်ဒီနေရာမှာတော့အခြေထုတ်တဲ့နေရာနေလို့ရှိရင်ပေါ်လာကိုတက္ကဋိဋ္ဌိအနေနဲ့ဟာအထက်ထင်းနေမျက်နာအမူအရာရှားဟင်းနေပေါ့အထက်ထင်းနေပြီးတော့ငါသားနေတဲ့ထင်းနေပြီးတော့ငါနဲ့ပတ်သက်ရာပတ်သက်ကြောင့်ဟင်းနေလို့ထင်းတဲ့တဏှာဖြစ်တယ်။ရောသာပေါ်တယ်ငါနေလို့ပြီးစောက်ပြီးတော့နော်မကြီးနဲ့ကလေးတွေပုံကောတီကောဒီမြတ်ထင်းဝိခံမောက်ပြတာဟင်းနေသစ်ပြတာပါတယ်ဘာလို့လဲဆိုတော့ဟိုကကောင်းရှားကြည့်ပြီးတော့ငါသိတာမရှိဘူးဘာလို့လဲနော်အစားလိုက်ခြင်းဖြစ်တာပါသေးတယ်အဲ့တော့ရှားဝတ်တင်တယ်နဲ့ဒီအဆက်နှားရင်ဥပဒဏ်ကံကလာတော့ဘယ်လိုကြာလဲဒီအဆက်နေရာမှာအထယ်မှုကြောင့်ဆုတ်ပြတ်တော့ပါကဲစကားပြောဦးမလားအထယ်ဟုံးမလားဟိုတက်စပြတ်သွားပြီအတ္တနမိနေပါကဒါပြောတာနော်အဲ့လိုရပြီလားကဲကောင်းပြီအဲ့ရှားပြီးရင်တော့ကာယပဒါကအဲ့ဒါနဲ့ပုံထက်တယ်နော်မွေးရင်တော့တပေါက်မကြမ်းတဲ့မွေးရင်တော့ဒီတပေါက်မကြမ်းရှိပါရဲ့တဲ့ဒါကြတော့ပုံနဲ့ပြန်မှာကောင်းမှာနော်ဒါတိတ်ပဲဆင်းမဲ့ကျေးဇူးပဲနော်ဒီရဲ့အေးပြားမွေးရင်တော့တပေါက်နေရာလေးကိုဗာဖြတ်လိုက်တယ်အသားလေးကိုနော်ဖြတ်ပြီးတော့မှဆင်းစင်ပြီးတော့ဒီဆက်လိုက်ထဲမှာချက်ဒါအလူကြီးမှန်ထဲမှာအလူကြီးမှန်ကြောင်းကြီးနဲ့ချက်လက်ထုံးနဲ့မိုက်ကရိုဖုန်းနဲ့ချက်ကြည့်တာနော်အသား900လောက်ချက်လိုက်တော့ဒီပုံစံဖတ်လိုက်တာဟုတ်ကြတယ်ဗျာလိုချင်တဲ့ချက်တော့ပူကြည့်တာပေါ့နော်အဲ့တော့မွေးရင်းပေါက်လေးတစ်ပေါက်ဟာမနက်သေးငယ်တဲ့လက်မှရှိတဲ့အမွေးလေးနော်တစ်ပေါက်အချိန်မှအချွေးကလေးရှိတယ်အဲ့ဒီပပတ်လက်မှရှိတဲ့အသားဟာဥဒ္ဓထင်တာအတုံးခက်ထင်တာနော်ပုံဖျားဟောတိုင်းနဲ့ရေညှုပ်လို့ပဲဆဲလေးတွေဖြစ်နေတာကလစီလေးတွေပေါ့နော်အဲ့ကလစီလေးတွေကလည်းဘုရားတီဗီစော့တူတယ်ရောက်လာဘုပေါက်ကြတယ်လို့ပဲဆိုတီဗီစော့လေးတွေပြီနော်အစီအစဉ်မလာခင်မှာဖွေးနေအကြောက်လေးတွေ့တယ်မလားအဲဘောပါကြတယ်ဆိုအဲ့တနေရာစိုက်ကြည့်ရင်အသားလဲနေတယ်ပြရတာပေါ်လိုက်ကြောက်လိုက်ဖြစ်နေတာနော်အဲ့တိုင်းလေတဲ့ဒီကကလစီလေးညာလဲပေါ်လိုက်တော့လည်းထထခုကောက်ကွဲတယ်လို့ပြောကောက်ကွဲတဲ့အသားထုတ်လည်းဖြစ်နေကြတာသိရပြန်ဆရာများကြည့်တဲ့ခါမှာထထခုလို့ပဲတော့ပောက်ကွဲနေအများကြီးပဲတဲ့ပောက်ကွဲနေနော်လောက်ကလည်းအသားထုတ်ရတယ်အဲ့တော့ဒီနေရာတဝိုက်ကိုသွေးတွေကလည်းအဟာရအစီလိုက်ပြီးအသားထုတ်ပြီးတယ်ဟာဖြူဖြူလေးတွေပါးပါးလေးတွေအာရုံရောလေးတွေအမြင်မြင်လေးညာနော်အောင်ကြောလေးရတဲ့အမြင်လေးကအားလုံးမလားအဆုံးသာတိုက်လာသိကြပြန်လားအဲ့ဒါဒီတစ်ပိုက်မှာပောက်ခဲတဖြစ်ရင်အပူဓာတ်ဖြစ်လာတယ်ပူတဲ့သဘောတရားကိုအဲ့မှာသိတယ်ဆိုတာကအဲ့စိတ်စိတ်ကြီးကလာပေါင်းလာမှတ်ပါလားဥမာရှင်းခိုက်တယ်ဆိုတော့ရှင်းရဏမောင်းဒီမွင်းင်းနဲ့ပူကြီးတယ်ရောဆိုးလိုက်လို့ရှိရင်များသွားတော့ကလစီပြတ်မသွားဘူးလားအဲ့တော့ရုပ်ပြက်ကြည့်ရင်နှစ်ပတ်စွာရင်တက်လာရုပ်ပြက်အရန်ပြက်ကြည့်ရင်အပူစွာရင်တက်လာနော်ပူနေသူနဲ့ခံစားလိုက်ရတယ်အိပ်ပြောင်းနေသိပါမလားဟုတ်တယ်လို့တော့မှအဲ့လိုပူနေသူနဲ့ဖြစ်တဲ့အချိန်မှာလောင်တဲ့အချိန်မှာလက္ခဏာတွေကလာပေါင်းလို့သိရတယ်အဲ့တော့ပူနေဆိုရင်မှတ်ထားတယ်များလာတော့ရုပ်တည်ပြတ်သွားပြီနောက်စိတ်နဲ့ပါသွားပြီတော့တစ်ခါမှဒရီ9လောက်ကျော်အချိုးတသိန်းကျော်ပေါင်းအောင်သွားတယ်ကျနေပြီနော်အဲ့တော့အဲ့ဒါကြည့်ရှုလို့ရှိရင်လှုပ်တာတိတယ်လည်းဆိုလည်းဝမ်းမတောင်းနဲ့နော်တုတ်ဖယ်ထုတ်ရှားမှုကြည့်လိုက်တာလည်းပဲများစွာလောင်သွားပြီဆိုကြုံသွားပြီမှတ်ပါလားတင်းနဲ့နှုတ်နဲ့ကြည့်လိုက်တဲ့နေ့ပဲရိုက်လောင်သွားပြီလောင်တဲ့ရုပ်မုံကမကြည့်နိုင်ဘူးရုပ်မုံမဖုံးနဲ့နော်ဖော်ပြမလို့သိသဘောလေးပဲအမှုံမားလေးလိုက်ပြီးပုံဖော်မနေနဲ့ တော့ပေါ့လားအမှုရာအေးကောခံစားမှုတစ်ပေါင်းနဲ့လုပ်ဝင်တန်းကပ်ပါလားအမှန်မှန်တာနော်အဲ့မှာလေပေါ်တဲ့အမှုရာအေးကိုပဲယူပါတော့မယ်တော့ပေါ့လားပြင်နာအမှုရာအေးလက်ပေါင်းအမှုရာအေးသူအမှုရာအေးဒီကျွန်တော်ဟာလက်ပါချီပါကောင်းမှာနှာခေါင်းမှာဆက်တယ်မပြောဘူးသိသိပြီးတော့ဟာသူကြတဲ့တစ်ချက်ချင်းမဟုတ်တော့ဘူးလို့ကအနာရန်ပေါ်နေတာမိလျံလို့ရေးတွင်လို့အနာရန်ပေါ်နေတာဟုတ်တော့နားနာကတစ်ချက်ချင်းပေါ်တာနော်ရှိပါလေသူကြတော့ဒလဇတ်ပေါ်တာဟုတ်ပါလားအဲ့တော့ဘုရားဒီတရားတင်တော့နားနာအတိုင်းကြားတယ်အရေးပေါ်တယ်ပျောက်တာကအဖြေဆက်နေတယ်နော်ရကြတယ်နော်အဲ့လောက်တော့တပတ်ပေါက်ကတည်းကမိုင်းပြောက်ကအိမ်မှာကြင့်နေတော့တနေ့ကျဖုန်းကြီးရောက်လာတယ်ဘုန်းဘုရားတဲ့တဲ့နဲ့အတန်အကုန်လုံးစုကိုတက်ပါရပြီတဲ့ပြည့်အော်ရကြစုကိုမရဘူးပြည့်အော်ရနားမနာသူထုတ်ကရှာမရဘူးခင်ဗျာတဲ့စုကိုမရဘူးဘယ်လိုလုပ်ရမလဲလာပြီးဖုန်းကိုလာမေးတယ်အေးဟုတ်သားပဲလို့ဘယ်ရခွေးတင်လို့ငါလို့တခုလိုသွားတာလို့အိမ်တယ်စိတ်နော်ကိုမပေါ်တဲ့အိမ်တယ်စိတ်မှာလိုက်ကြီးကိုခင်ဗျာတင်ပြီးတော့မလိုက်နိုင်ဘူးဆိုတာသဘောပေါက်ခဲ့ဘယ်ရမနာပေါ်တဲ့အိမ်တယ်စိတ်မှာလွတ်အောင်ရှိကြရင်လောကကရာမဲ့ဖြစ်မယ်ရမယ်နော်ကဲကာလမချာတနည်းကြီးကိလေသာဈာမခုပဲနဲ့ဆက်သေးအနာရန်ပေါ်ပြီးချုပ်ငိမ့်အောင်ညာမြင်သွားရင်ဖောက်ပြန်မှုလွန်မြောက်သောကြောင့်လောကဥဒ္ဒရအဲ့ဒါနော်လောကဖောက်ပြန်တယ်နော်ဥဒ္ဒရလွန်မြောက်တယ်အဲ့တော့ဈာထဲမှာကိလေသာဈာမခုပဲနဲ့တောက်ဆပေါ်တညချုပ်တယ်လို့ညာတဲ့တယ်မြင်သွားပြီဆိုရင်လောကဥဒ္ဒရဖြစ်သွားတယ်ညာမြင်သွားပြီပေါ့လောကဥဒ္ဒရမယ်ပြီးတဲ့ပု္ပ္ပစာကိုဘယ်တော့ညာအဖြစ်ထုတ်နေလို့ကောင်းချောက်ကြမှန်သွားပြီ။နားမှာတစ်ချက်ချင်းရရတယ်နော်။ဟုတ်ကဲ့နားမှာတောင်ဘုရားကအများကြီးပြောကြည့်လို့ရမှာလားနော်။တပေါင်းလာမှာပြုံဖျားပွဲတော်ရှိတယ်။ပွဲတော်မှာရဟန်းရှင်တို့အားလုံးစီကားတယ်။ဘုရားရှင်ပြန်လဲပဲရှင်ဒီတိုင်းရန်ခတ်လို့ရတယ်လို့ပြောတယ်။ဘယ်များမလို့လား။သူတော့အုတ်လိုက်ကပြတ်တော့မသွားဘူးလား။နားနာပြီးတော့ကြောက်တာတွေ့တယ်နော်။ကြည့်ရအဲမထင်မှုဒီကနော်တော့ပေါ့လားအဲ့ပမာလိုပဲကိုမှကြတော့လေအိမ်တယ်စိတ်ခေါ်တယ်နော်ကမနာရန်ပေါ်လာရှင်ထဲမှာလည်းပေါ်တယ်ထုတ်ထဲမှာလည်းပေါ်တယ်ခြင်းထဲမှာလည်းပေါ်တယ်အပြက်လောင်တော့အမှန်ပြအဲ့အိမ်မှာကပ်ပါလားအဲ့ပေါ်မှာဘုရားဟောတိုင်းမျက်နှာအမှုရာနဲ့ရှင်အမှုရာမဟုတ်မှန်းတိပြရတယ်လေနော်တို့တော့သူ့ရဲ့ချုပ်နှိမ်မှုကြတော့ဟာတဲ့ဉာဏ်နဲ့လည်းလို့မရဘူးဉာဏ်နဲ့မလိုက်ရဘူးနော်ကာလနဲ့တိုင်းပြရအဲ့ဒါပဲရမှာလေအဲ့တော့ရှင်တဲ့ကာလပေါ်သမ ्या တော့ခံစားမှုအိတ်တို့ဒီထုတ်ခဲမပါတော့ဘူးကာလပိုင်းတည်းရတော့ပါနော်ဓမ္မခန္ဓာထုတ်တာရှင်းရှင်းပြပါတယ်လေနော်ထုတ်တဲ့ကာလပေါ်သမ ्या ခံစားမှုနဲ့အမှုရဲ့အိတ်တို့ဒီရှင်တဲ့ပြန်ပါပါမလားမပါတော့ဘူးပြန်ရောလာပါမလားအချိန်နဲ့ပိုင်းမှရမှာနော်နေရာနဲ့မလိုက်နဲ့နော်နေရာလိုက်လို့ရှိရင်ပြန်အထင်ပေါ်လာရတယ်တော့ပေါ်လာ။နေရာစီတက်တော်အထည်ပေါ်လာမှာနေရာနဲ့မလိုက်ရဘူးနော်။ကာယပဒါရနဲ့ရှင်ပြီးပေါ်တဲ့မနောမှာပေါ်တဲ့ခန္ဓာကြီးကပ်ပါဘုလိုဒီအတွဲဟာနော်။အိမ်တယ်ခေါ်တယ်။ပြန်စဉ်းစားမယ်နော်။ခုပြန်တွေ့ရအောင်။အိမ်နဲ့အဲ့တယ်ဖွဲ့ရအောင်နော်။ဒါလေးခင်လိုက်လိုက်ရပြီ။ဒီပါကဲ။ကဲ။နော်။2 3 4 5။အောက်ကြည့်မယ်နော်။အဲ့ငါ့ကဘနာပေါ်ပေါ်တွဲထားတာကဒီအောက်ကျတဲ့ဆက်ထားတာ။ဆက်ထားတော့နဏငါပေါ်ပြီးတိုင်းပေါ်ပြီးတိုင်းငါသွားတာပေါ်ပြီးတိုင်းဟာမနှောမှာသွားတာပေါ်တာနော်တနေ့နော်တိနေပြီနော်အဲ့တော့မျက်စိမှာပေါ်ပြီးတော့မနှောမှာပေါ်တဲ့အခြင်းကြီးအဖြစ်ထုတ်ရတာလွယ်တယ်သူကပြေးလိုက်ရင်မလာတော့နော်နားကလည်းအတန်ရရပြေးတော့ကြောင်းရှူရတာလွယ်တယ်ဟုတ်ပါရဲ့လားအဖြစ်ထုတ်ရတာလွယ်တယ်နော်နှာခေါင်းကလည်းအနံ့လာလုံးခဏပဲရှူရတာလွယ်တယ်ရက်သွားတာနော်ရှားကလည်းစားလုံးခဏပဲအချိန်ကာလတွေရှူရတာလွယ်တယ်ဒီကိုကြတော့ဧည့်တယ်နဲ့မတူအိမ်တယ်နဲ့တူတယ်ဒီလေးကိုဧည့်တယ်လို့ခေါ်တယ်ဧည့်ရခဏလာပြန်လာမလားသဘောတယ်နော်ညအိမ်တယ်စိတ်ကတော့အများရှိနေတယ်အဲ့တော့ဒါကြောင့်နေရင်လည်းကိုမှထိတာမသိရဘူးလားဒါကြောင့်လည်းနှုတ်ရသိတာပဲနော်ထိုင်လည်းမသိရဘူးလားထသွားရောအိမ်နေရောသိနေရတယ်အသက်ရှူရောထုတ်ရောမရှူဘဲထိုင်ရောလောင်တာမလားလောင်ရင်ဒီဘက်ကအရေးကအများဆုံးပေါ့ပယ်ပု္ပ္ပာအများနဲ့ပေးတဲ့သဘောပဲအဲ့ပု္ပ္ပာအဖြေထုတ်အောင်ပါတော့ပါပြီလားဒါမြင်တရားပဓာရမှာပေါ်တဲ့အစဉ်ဟာမနန်းပေးတဲ့ပု္ပ္ပာဖြစ်နေတယ် ဲ့အဖြစ်မှအမြဲတမ်းထုတ်နေရင်မြမြယဟန်တာမှာတော့ပေါ်လာပြန်မှန်နော်အလွယ်လေးမခက်ဘူးနော်ဖျားပေးတာမရှုပ်ဘူးနော်အရှိန်ကိုသွားပြီးတော့အလိုက်ရှာမနေနဲ့နော်သူတရားရှိပြီးသားတော့ပေါ်လာမနာရန်ကူမှာလက်လက်မှလည်းရှိနေတယ်အတက်ချူလည်းရှိတယ်ငြိမ်လည်းရှိနေတယ်ဥစ္စာပေးနေတာပဲသိလိမ့်မယ်နော်လက်အမူရမျက်နှာအမူပေါ်နာပဲအဲပေါ်လာအောင်နှုတ်စိတ်ကမဟုတ်ပါဘူးလို့နေတံမမနေတော့ဟာမတ္တမီနာမီတော့အတ္တဓာတိတဲ့အဖြစ်ထုတ်ပါဆိုရင်ငါပိုင်တဲ့လက်ရှိမဟုတ်ပါငါပိုင်တဲ့အိမ်မဟုတ်ပါစကားမပြောပါဘူးအေးငါလိုလည်းစကားမပြောဘူးအဲဆယ်လည်းမဟုတ်ဘူးချက်ကောင်နေပါတဲ့အဖြစ်ထုတ်ပါမပြင်းမဲနဲ့ရှုရမယ်နော်မပြင်းမိပြဲရမယ်ဟုတ်ပါလားအဲ့တဲ့အမှန်ကြံစီပြီးဆုံးဖြတ်သွားလို့ရှိရင်တဲ့မနာရမနာရနော်လက်ချောင်းရင်းနဲ့ဆုံးဖြတ်ပြလိုက်ပြီလားအသက်ရှင်ရောထိုင်ရောအမူအရာထဲမှာတောက်ချက်ပါအဲ့ဒါမပြတ်မလတ်ဆုံးဖြတ်လို့ရှိရင်တဲ့ဉာဏ်ကောင်းတဲ့ပုဂ္ဂိုလ်ကခုနှစ်ရက်နဲ့အနာဂါယဟန္တာဖြစ်ပါလိမ့်မယ်။ဟုတ်ပါရဲ့လား။ဉာဏ်မနာ၃နာခုနှစ်နှစ်နဲ့အနာဂါယဟန္တာဖြစ်ပါလိမ့်မယ်လို့ဘုရားအမှတ်ဆိုင်ပြီးတာ။ကြည့်လိုက်ပြီနော်။ကဲဒီမင်းအလုကတော့ပြီးလိုက်ပြီ။လုတ်ပြီတော့။ကြည့်လိုက်ပြီလား။ကြည့်မယ်နော်။ဟိုကသူ့လုံးဆိုင်ခိုင်းပြောသူတွေလည်းဟိုကြကြစိတ်ကူးနဲ့အစာကြွေးတန်းကစားကြရတယ်။ဒါတက်ကစကြွေးတယ်။ကြက်ကြက်သားကျော်ကြီးကုန်သားပြီဘာသာကြောင့်ကုန်သားပြီဆိုဘာမလားဝါပြီကွာတဲ့မင်းပြေအောင်ဆိုတော့ဆင်မောင်ကျော်ကြီးကွာဆိုတော့ဒါကုန်သားပြီဘယ်ကုန်မလဲကွာဆင်မောင်ကျော်စားအောင်တကယ်လည်းအဲ့တည်းမဲ့တော့မကုန်တော့ဘူးနော်တရားရှိဘူးကလူကတော့မကုန်တော့အလုပ်ပေးလိုက်ပြီနော်ကလေးများလို့ပါပု္ပ္ပာအိမ်သာပေးလိုက်တယ်လို့ပေါ့တော့ပေါ့လေတေသာပု္ပ္ပာပေးပြီးအိမ်သာတွေ့တော့ဆိုရင်တရားမတစ်ခါကျပု္ပ္ပာတရားတော့ပေးလိုက်သိတယ်မြင့်တာပဲနော်မနဲ့တွေ့ရတာမလားကလေးလည်းအိမ်သာပေးလိုက်တာပဲနော်ဒါတော့အသက်ရှင်နေတဲ့အလုပ်ရှိမနေဘူးလားရှိနေတယ်တဏှာဆက်ဖြတ်ပြရမယ်လို့ရှိနေတယ်ဟုတ်ပါလားကဲငြိမ်နေရောမရှိဘူးလားရှိတယ်ထိုင်နေရောတုံးနေနေရောလမ်းသွားရောအမူအရာတိုင်းရှိနေတယ်အိတ်မပြောင်းမချင်းရှိနေတယ်ဟုတ်ပါလားဒါမြင်ရင်ကဲမပြင်းမဲနဲ့ရှုပဲလို့ကအခြေထုတ်ပဲလို့ကဟုတ်ပါလားဒါမြင်အလုပ်မရှိဘူးဆိုဟုတ်ပါမလားတခုပြောချက်ပြောသေးတယ်စိတ်ကြံပြီးတော့ဗျာတရားရှိမအားလို့ပါသေးတယ်မအားဘူးဆိုရင်လည်းဘုရားဒီမှာအားတဲ့ချိန်ရှာပေးမယ်နော်။ကြည့်အခုကဲနှစ်လိမ့်မျက်စိနေပြီးတော့အတက်ရှူတယ်ကဲ။အဲ့ဒီမလုပ်ကြရရှိရလား။အကြလို့ရှိရလား။အဲ့မအားဘူးပြောမှလား။ဟိုအားတာပဲနော်။ကဲဒါမြင်ကဲအင်နာတက်မယ်။အင်နာတက်ချိန်ရှာလုပ်ကြရရှိရလား။ဒါပြင်အရတရင်လေးပဲကဲခန္ဓာမှာပေါ်မနေဘူးလားအရှိန်က။အဲ့မတက်လို့မရဘူးလား။ကဲအားချိန်နဲ့လေ။ဟုတ်ပါလားကဲ။မိခင်ကဲတဏှာလောက်ကလေးတုံးနေပြီအိယာထဲမှာနေလဲပဲမအားဘူးလားအဘာလို့လဲမအားရလဲပြောမအားတဲ့အကြောင်းဘာကြောင့်လဲဆိုတော့တဏှာဝင်လို့မအားတာလေသဘောပေါက်လားအထီးရမထုတ်တော့တဏှာဝင်တော့ဘယ်အားတော့မလဲနည်းတယ်ပဲနော်တဏှာကနေစကားပြောပြီးတော့ဒီဘက်ဆက်ပြီးတော့မအားတော့ဘူးမအားဘူးခလားဝိဇ္ဇာတဏှာလှည့်ပြီးပြောတာဝိဇ္ဇာအမောင်အောင်မှာတဏှာဝင်တော့အားတယ်ကိုမရှိတော့နည်းတယ်ပြီလားအမှန်တကယ်ကတဘာဝတရားအားကြီးအများကြီးပဲကနေတယ်နော်အဲ့တော့ကြောက်တဲ့တုံးလဲနေနဲ့အားတယ်စိတ်တောင်လဲအားတယ်တွင်စားရင်လဲအားတာပဲတွင်စားရတဲ့အမှန်စကားပြောစရာမလိုဘူးမှန်ကဲပါရဲ့နော်တားရဲ့အမူအရာကိုမလက်ထိတယ်နော်အမူအရာလေးမှာတောက်ချက်အဖြေထုတ်နေလို့ခါမှလည်းဆိုရင်နေတမမပြီးတော့ဗါလဲနေတော်ဟာမတ္တမီတတ်နေတော့အတ္တဒီဒိဋ္ဌိရှိပါလဲလေ့လာကြပြီနော်အဖြေမှန်ထုတ်တာနော်အဲ့တဲ့အဖြေထုတ်လို့ရှိရင်တတ်လာဖြေလာပါမလားတဏှာလာပါမလားကောင်းမလားဘူးအဲ့ဒါပြက်နေပြီပဲဆိုတော့တရားချင်းချင်းလေးရမရှုပ်ဘူးနိဗ္ဗာန်ကိုထိုက်ရှာမနေတဲ့ကောင်နိဗ္ဗာန်ပေါ်နေပြီနော်ဟုတ်ပါလားအဲ့လိုရှုမှတ်ရင်နိဗ္ဗာန်ပေါ်မနေဘူးလားပေါ်နေပြီနားလည်လားပြန်ပြောပြန်ပြဒီမှာနိဗ္ဗာန်ပေါ်တာပြောလိုက်တော့မျက်စိနဲ့ပါကြတယ်နော်ဒီဘက်ကအခြေမှားထုတ်လို့ရှိရင်ပေါ်တဲ့ပုံစံအထည်ထင်ဒိဋ္ဌိနည်းနေပြီလားသူငါထင်းတော့ဟာမာနဖက်တော့ဒနာနည်းနေပြီလားပြက်တာမတွေ့ဘူးနော်အဲ့တော့ဘုရားကနေတံမမှာရှင်းလင်းထုတ်ပြီနော်ပညာနဲ့ပညာနဲ့ဒီပညာနဲ့ထုတ်ပြီသို့တော်တရားငါတိုင်နဲ့လက်ချင်ကောင်းဥယျမဟုတ်ပါဘူးစကားမပြောပါဘူးဝိမခံပါဘူးလို့ကြည့်ပါတယ်နေပြီနော်အဲ့ဒီပါပြီနော်ဝိသိပညာခလိုက်တာနော်ပြီးရင်ညနာကိုအမှုရာအားလုံးကလည်းငါလို့အတိတ်တွေပညာငါလို့ဝိမခံပါဘူးတဲ့နေတော်ဟာမတ္တမီနာဧသောအဟမတ္တမိသူကငါလို့ဝန်ခံတာဘူးငါဖြစ်နေတယ်မပြောပါဘူးတဲ့ နာနာကိုပြန်လိုက်ပြီနော်ပိဋိဌိယနနေသောအတ္တသို့အရာဒီကမိငါဤနအတ္တနော်အတိုင်အဆိုင်ခက်တူခဲ့မှုဘူးဒါပြုတ်ခွဲသွားတော့ကြောင့်ရှင်းကိုဆက်ပြီးတော့တွေးလို့မရဘူးပြုတ်ခွဲပြောက်ပြဲတော့ကို့လိုပါရမလားသူပေါ်ရင်ပြောက်သွားမှာတော့ဆက်လို့မရဘူးဟုတ်ပါရဲ့လားမင်းများပြောမဲ့ရေငယ်တို့ကြီးကိုအရောက်တင်မယ်ဆိုရင်လမ်းညောက်သွားမှာသူတို့မရဘူးနော်အဲ့လိုပဲပေါ်လာကိုညနေကြည့်လိုက်တော့သူကလူတို့ဆွဲလို့ပြောပွင့်ပြောက်သွားတာဆိုတော့ကို့လိုမပါတော့ဘူးဟုတ်ပါဒီလိုလည်းယူလို့ရတယ်နော်အနှစ်မရှိတော့လူတို့ဆွဲလို့မရဘူးသိနေပြီလားကို့လိုမပါဘူးဆိုတော့နှမ်းတယ်သိနေပြီနော်နှစ်မရှိဆိုတော့နှမ်းတယ်ဟုတ်ပါလားပေါ်လာမြအမွေရကြီးကပြတ်တော့သွားတော့ကြောင်ဖက်ပြီးတော့ဆွဲလို့ရတာမလားမရဘူးသိနေပြီလားဒီတိုင်းဆိုရင်အဲ့တဲ့အမှန်တိုင်းရှိနေရင်ကဲဆက်တဲ့တဏှာလာပါမလားဒိဋ္ဌိရောမာနရောအနည်းနိဗ္ဗာန်ဆိုတာတဏှာမရှိခြင်းတုံညာတော်ဆိုတာဒါပဲဝါနာဒီဆိုတဏှာတဏှာကိုဝါနာလည်းခေါ်တယ်နော်ဝါနာဆိုတာရည်ရည်မလို့ဘုရားရှင်ဟောကြားဆုံးမတော်မူတဲ့ဓမ္မမျိုးသန္တာဝေအာရုံသာတိုက်ချိန်မှာပေါ်တဲ့ခန္ဓာ၅ပါးဒီမနောတရားတရားနောက်လည်းမနောဥသိနော်တော်ရင်တော့ပု္ပ္ပာပေးတူတူပဲလို့နားလည်ကြပါနောက်စိတ်ကဖျားပေးတဲ့မက်ပညာဥသိပြီးတော့ဟာငါမဟုတ်ဘူးနော်ပညာဉာဏ်ဥသိတာနော်ပြည့်စုံတဲ့ပိတ်တဲ့အဖြစ်မှထုတ်တဲ့အခါမှာထိုးသောတရားတို့သည်တတ္တဝါအထင်မဟုတ်ငါလိုလည်းဝမခံငါကောင်းငါလည်းငါကြည့်မဟုတ်ဒေတာမမငါပိုင်တဲ့ကောင်းတဲ့ချီအိမ်မဟုတ်ဟုတ်တယ်လို့ဝမခံဒါငါလိုလည်းဝမခံအထံမူခဲနဲ့ချုပ်ရင်းပါလေတို့။တန်လျက်ကဲ့သို့ရေမယိုရေကဲ့သို့ကာလလေးပြီးထုတ်တာ ਉਹ ညာ။ဒါဒီအဖြစ်မှထုတ်ကြပါ။အမူအရာလိုက်မှရအောင်ထုတ်ကြနော်။ဒီကဲ့သို့ပြိမာရတာရှင်းနိုင်ခြင်းအားဖြင့်မေတ္တတိတွေအသေးသားမှပြိမာလိမ့်မယ်။ထုတ်တတ်တိတွေပြိမာလိမ့်မယ်။ရှင်းကြီးရင်းတဲ့ရင်းပြီးနိုင်ဆုံးပြီးအရဟတမေဖို့တိုင်ပေါက်ကြပါလိမ့်မယ်။အလိုယောဂီများသည်ဒီကဲ့သို့မပြတ်မလည်ရှင်းမှန်လေရဲ့အရဟတမေဖို့ဖြင့်ခန္ဓာဇတ်တိ
နမောတတဗဂဝါတောအတောတမ္မာတံသုဇာတာနမောတတဗဂဝါတောအရဟတောတမ္မာတံသုဇာတာနမောတတဗဂဝါတော